Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်မေလ10ရက်အင်္ဂါနေ့ညပိုင်း9နာရီနေ့10နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမနန်းလောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအမေရိကန်တို့ရဲ့နျူကလ িয়ার ဘုံးတံတင့်ခဲ့တဲ့ဂျပန်နိုင်ငံဟီရိုရှိမာကိုဒီလကုန်မှာတွားရောက်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကကြေညာလိုက်ပါတယ်ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာတော့ဓာတ်ဖို့မြို့တော်ဝင်ရိုဒရီဂိုဒူတာတီအနိုင်ရဖို့တည်ကြားတလို့ရှိနေပါပြီအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းအမေရိကန်ရေတပ်စစ်သင်္ဘောတစ်စင်းဒီကနေ့ဆင်လွှတ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်အတွက်နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနအထူးရှိရေးကိုပြည်ထောင်စုလွှတ်တော်မှအတည်ပြုလိုက်ပါပြီ
။သဘောမတူတဲ့သူမရှိတဲ့အတွက်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနတခုတိုးချဲ့ဖွဲ့စည်းရန်ကိစ္စကိုလွှတ်တော်ကသဘောတူကြောင်းကြေညာပါတယ်
။ပြည်ထောင်စုလွှတ်တော်နိုင်ငံကအမှန်ဝင်ခိုင်တမ်းပါရှင်အပြည့်စုံတော့မကြခင်ကြားမှာပါ။ဒါအပြင်မြန်မာရုရှားစစ်ဖက်ဆိုင်ရာဖူပေါင်းဆောင်ရွက်သဘောတူညီချက်ကိုလွှတ်တော်ကနေဒီကနေ့သဘောတူလိုက်ခံလိုက်တဲ့တဲ့တင်ကချင်ပြည်နယ်ဖားကန်ဒေသတွေမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KNY အကြား၄ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးတော့အခြေအနေမတည်မငြိမ်ဖြစ်နေတဲ့တဲ့တင်နဲ့ရခိုင်ပြည်နယ်ရင်းကစစ်ဘေးဒုက္ခသည်တွေနဲ့ဆိုင်တဲ့တဲ့တင်ကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုကြားဖို့ရှိပါတယ်။ခုရင်ဆုံးတော့ဒီကနေ့ညပိုင်းနောက်ဆုံးရတဲ့တင်တွေကိုမတ်တင်ကြီးထိုင်နဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
ဂျပန်နိုင်ငံဟီရိုရှိမာကိုဒီလကုန်ပိုင်းမှာတွားရောက်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့အင်ကာနေမှာကြေညာလိုက်ပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးကနေအချိန် 1945 ခုနှစ်အတွင်းကမ္ဘာပထမဆုံးအနုမြူပုံးကိုအမေရိကန်စစ်လေရင်ကကျဲချခဲ့ပြီးလူပေါင်းတောင်းနဲ့ချီတေဆုံးခဲ့ရတဲ့ဂျပန်နိုင်ငံဟီရိုရှိမာကိုအမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးတွားရောက်မှာလည်းဖြစ်ပါတယ်။ဆယ်စုနှစ်ခုနှစ်ခုအတွင်းအမေရိကန်သမ္မတတွေအနေနဲ့ဂျပန်နိုင်ငံဟီရိုရှိမာနဲ့နာဂါဆာကီကိုတွားရောက်ဖို့ရှောင်ရှားခဲ့ကြတာပါသမ္မတအိုဘားမားရဲ့မေလ21ရက်နေ့ကနေ28ရက်နေ့အထိဗီယက်နမ်နဲ့ဂျပန်နိုင်ငံခီးစဉ်အဆုံးသတ်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူဟီရိုရှိမာကိုတွားရောက်မှာဖြစ်တယ်လို့အမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်ပါတယ်ဟီရိုရှိမာနဲ့နာဂါဆာကီမြို့ပေါ်ကိုဘုံကျဲခဲ့တဲ့အပေါ်အမေရိကန်သမ္မတအိုဘားမားကတောင်းပါမလားဆိုတဲ့အပေါ်မှာတော့သမ္မတရဲ့အကြံပေးဘန်ရိုးစ်ကပယ်ချပါတယ်သမ္မတအနေနဲ့ဒုတိယကမ္ဘာစစ်အပြီးတက္ကသိုလ်အချိန်အနုမြူဘုံအသုံးပြုခဲ့တဲ့ဆုံးဖြတ်ချက်ကိုပြန်လည်ကောက်ယူမှာမဟုတ်ဘူးလို့အကြံပေးဘန်ရိုးစ်ကပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုအခိုင်အမာဆက်လက်လှုပ်ဆောင်သွားမယ်ဆိုတဲ့ဂရီကဝတ်ကိုထင်ဟပြသဖို့ဟီရိုရှိမာကိုတွားရောက်မှာဖြစ်တယ်လို့အင်ဂျီရောကပြောဆိုပါတယ်။ဟီရိုရှိမာမြို့ပေါ်ကိုပထမဆုံးနျူကလ িয়ার ဘုံးကျဲချပြီးနောက်3ရက်အကြာနာဂါဆာကီမြို့ပေါ်ကိုလည်းနောက်ထပ်နျူကလ িয়ার ဘုံးတစ်လုံးထပ်မံကျဲချခဲ့တာဖြစ်ပါတယ်
။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာနိုင်ငံတကာရေကြောင်းသွားလာမှုတွေလွတ်လပ်စွာလုပ်နိုင်တယ်ဆိုတာကိုပြသဖို့အတွက်ရေရက်စစ်သင်္ဘောတစ်စီးကိုအဲ့ဒီနေရာကိုဆီလွတ်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောဆိုလိုက်ပါတယ်။တောင်တရုတ်ပင်လယ်ထဲမှာရေပိုင်တဲ့နေရာအများပြားသူတို့ပိုင်တယ်လို့တရုတ်တို့ပြောနေတာကိုစိန်ခေါ်တဲ့အနေနဲ့တရုတ်တို့ထိန်းချုပ်ထားတဲ့ Fiery Cross တာနာကြောက်တန်းရဲ့ရေမိုင်၁၂မိုင်အကွာအထိ American စစ်သင်္ဘော USS William P. Lawrence ကုမ္ပဏီခဲ့တယ်လို့ကာကွယ်ရေးဌာနပြောခွင့်ရ Bill Arban ကပြောပါတယ်။တရုတ်တို့ကပိုင်ဆိုင်တယ်လို့ပြောနေပြီးရေကြောင်းသွားလာရေးကန့်သတ်မှုတွေလုပ်နေတာဟာနိုင်ငံတကာရေကြောင်းဥပဒေနဲ့ကန့်ညီမှုမရှိဘဲ American ပါဝင်တခြားနိုင်ငံတွေအနေနဲ့လွတ်လပ်စွာသွားလာနိုင်ခွင့်ရှိတယ်လို့ပြောခွင့်ရ Arban ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုအမေရိကန်စစ်သင်္ဘောသွားလာတဲ့ကိစ္စပေါ်တရုတ်အစိုးရကဒေါသတကြီးတုံ့ပြန်ခဲ့ပါတယ်။ဒါဟာတရုတ်ရဲ့ရေပိုင်နယ်တဲကိုတရားမဝင်ဝင်ရောက်တာဖြစ်ပြီးဒီလိုလှုပ်ဆောင်တာဟာဒေတာရင်းတည်ငင်အေဂျင်စီကိုချိန်ချောက်နေတာဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနရဲ့ပြောခွင့်ရလူခန်းကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားပါတယ်။ဒီအငင်းပွားစရာကျုံးပေါ်မှာတရုတ်နိုင်ငံကပေပေါင်း1000ရှည်တဲ့လေရင်ပြည်လမ်းကြောင်းနဲ့တခြားစီးရေးဆိုင်ရာအဆောက်အုံတွေကိုဆောက်လုပ်ထားတာဖြစ်ပါတယ်ခင်ဗျာ။
ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာတော့စကားပြောရင်တီးတဲ့စီယုံရေးပွဲတွေမှာလည်းချီးမွမ်းမှုတွေရောကဲ့ရဲ့ရှုတ်ချမှုတွေရောကိုရောရရှိခဲ့သူရိုဒရီဂိုဒူတာတီအနိုင်ရဖို့တည်ကြသလောက်ရှိနေပါပြီ။အစိုးရကတရားဝင်အသိအမှတ်ပြုထားတဲ့ရိုမန်ကက်သလစ်မဲပေးပွဲစောင့်ချက်ကြီးချက်ရေးအဖွဲ့ရဲ့တရားဝင်မဟုတ်တဲ့မဲရီတွက်မှုအရာအသက်82နှစ်အရွယ်တောင်ပိုင်းဒါဗုတ်မြို့တော်ဝင်ရိုဒရီဂိုဒူတာတီကမဲအများစုကိုရရှိထားပြီးသူနဲ့အဓိကရှင်ပြိုင်နေရတဲ့ပြည်ထရေးဝန်ကြီးဟောင်းမာရိုဆန်နဲ့အထက်လွှတ်တော်အမဂရိတ်စ်ပိုးတို့ကိုမဲအသားနဲ့ဥဆောင်နေတာဖြစ်ပါတယ်။မဲရလ90ရာခိုင်နှုန်းကျော်ကိုရေးတွက်အပြီးမှာတော့ ရိုဒရီကိုဒူတတေးကမေယလ39ရာခိုင်နှုန်းနီးပါးရရှိထားပြီးမာရိုဆာကမေယလ23ရာခိုင်နှုန်းကျော်လေးသာရရှိထားတာဖြစ်သလိုဂရိစ်ပိုကမေယလ22ရာခိုင်နှုန်းလောက်သာရပြီးတတိယနေရာမှာရှိတယ်လို့ရိုမန်ကက်သလစ်ကျောင်းတော်ရဲ့မဲပေးပွဲစောင့်ချက်ကြီးချက်ရေးအဖွဲ့ PPCRV ကထုတ်ပြန်ပါတယ်မာရိုဆာကရွေးကောက်ပွဲရှင်ပြိုင်မှုမှာအရင်းနှီးကြောင်းအင်ကန်နေနေခင်းပိုင်းမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာတရားဝင်ထုတ်ဖော်ပြောဆိုပါတယ်ပြန်ဖက်ရိုဒရီကိုဒူတာတေးကိုရင်းရင်းနှီးနှီးခေါ်ကြတဲ့နာမည်ကိုသုံးလုံးပြီးဒီကွန်ရီခမရအနိုင်ရစေချင်ပါတယ်လို့လည်းပြောဆိုခဲ့ပါတယ်။ဂရိစ်ပိုကတော့မနစ်တနင်္လာနေ့ညသကောင်းမတိုင်မီသူ့အရင်းနှီးကြောင်းထုတ်ဖော်ပြောဆိုပြီးသူ့မအနေနဲ့ရွေးကောက်ပွဲရလဒ်ကိုလေးစားလိုက်နာမှာဖြစ်တဲ့အကြောင်းနဲ့ရိုဒရီကိုဒူတာတေးနဲ့လက်တွဲပြီးအလုပ်လုပ်ပါမယ်လို့လည်းသတင်းစာရှင်းလင်းပွဲတစ်ခုမှာပြောဆိုပါတယ်ဒုတိယသမ္မတရွေးကောက်ပွဲမှာတော့လွှတ်တော်အမတ်လာနီရိုဘာတိုကအရင်ဖိလစ်ပိုင်အာဏာရှင်မာကိုစ်ရဲ့အသားဖြစ်သူဖာဒီနာဘွန်ဘွန်မာကိုစ်ရဲ့မဲအနှဲငယ်အသားစီးနဲ့ဦးဆောင်နေပါတယ်ဒီကနေ့အင်ကာနေနောက်ပိုင်းမှာနောက်ဆုံးတရားဝင်မဲရလတ်တွေကိုဖိလစ်ပိုင်အစိုးရကထုတ်ပြန်မယ်လို့ခန့်မှန်းရပါတယ
်မြောက်ကိုရီးယားအလုံသမားပါတီညီလာခံပြီးဆုံးချင်းအထိမ့်မှတ်အနေနဲ့ကျင်းပတဲ့ဒီကြီးမားတဲ့ဆေးပြပွဲကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်တက်ရောက်ခဲ့ပါတယ်အသွေးအရောင်စုံယူနီဖောင်းနဲ့ဝတ်ဆင်ထားတဲ့တိန်းနဲ့ချီတဲ့မြောက်ကိုရီးယားတပ်ဖွဲ့ဝင်တွေဟာလက်ရှိခေါင်းဆောင်ရဲ့အဖိုးဖြစ်သူကိုဂုံပြူတိဆောက်ပေးထားတဲ့ကင်အီဆွန်းရင်မြင်တဲ့လျှောက်ချီတက်ခဲ့ကြပြီးဒီခန်းနာကိုတက်ရောက်လာသူတွေကလည်းမျိုးချစ်စိတ်တဲ့အသားပေးဖော်ပြထားတဲ့စိုင်းမုတ်တွေကိုဝေယံကင်ဆောင်ထားတာကိုရင်မြင်ထက်မှရှိတဲ့လေသာဆောင်ကနေကင်ဂျွန်အွန်ကြည့်ရှုခဲ့ပါတယ်အာနာကိုပိုအားကောင်းအောင်ရည်ရပြီး36နှစ်အတွင်းပထမဆုံးအကြိမ်အနေနဲ့ကျင်းပတဲ့လေးရကြအလုပ်သမားပါတီညီလာခံကိုတက်ရောက်လာတဲ့ကိုယ်စားလှယ်တွေဟာခင်မြက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့နျူကလ িয়ার စွမ်းရည်တို့ကိုတပြိုင်တည်းထဲမှာတည်ဆောက်မဲ့သူ့ရဲ့ဗျုံကျင်မူဝါဒကိုထောက်ခံအတည်ပြုပေးခဲ့ပြီးတဲ့နောက်ညီလာခံကိုတနင်္လာနေ့မှာဆုံးသက်ခဲ့ပါတယ်။ဒါအပြင်အသက်33နှစ်အရွယ်ခင်မကွယ်လွန်သွားပြီဖြစ်တဲ့သူ့ဖခင်နိုင်ငံကောင်းဆောင်ဟောင်းကင်ဂျွန်အီရဲ့အယိုက်အရာကိုဆက်ခံသူကောင်းတဦးအဖြစ်နဲ့လည်းညီလာခံကထောက်ခံသတ်မှတ်ပေးခဲ့ပါတယ်။တောင်ကိုရီးယားထောက်လှမ်းရေးအရာရှိတွေကအာဂရီလိုက်စားမှုအပြင်တခြားပြစ်မှုတွေကြောင့်ဒီတေးတန်းပေးခံရတယ်လို့ဒီတောင်ကိုရီးယားအစိုးရထောက်လှမ်းရေးအရာရှိတွေကပြောခဲ့တဲ့မြောက်ကိုရီးယားစစ်ဘက်ကောင်းဆောင်ဟောင်းရီယွန်ဂီကိုလည်းညီလာခံကအစ်မင့်ရာထူးနေရအတော်များများတာဝန်ပေးအပ်ခဲ့ပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1169လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ကအင်ကာနေ့ညကျန်းသတင်းတွေကိုကြေညာနေပါတယ်။ရခိုင်ပြည်နယ်တဲကလူမှုအတိုင်းဝိုင်းတွေကြားတွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးယုံကြည်မှုရှိအောင်တည်ဆောက်ဖို့အရေးကြီးတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာစီယယ်ကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်တဲမှာရှိနေတဲ့မွတ်စလင်လူနည်းစုတွေအပေါ်ခေါ်ဝေါ်သုံးစွဲမှုနဲ့ပတ်သက်လို့လည်းအမေရိကန်သံအမတ်ကြီးကအခုလိုပြောပါတယ်
။ Our approach globally and normal international practice.is to recognize that communities everywhere have the ability they get to choose
American ပြည်တော်စုအနေနဲ့နိုင်ငံတကာမှာပုံမှန်လိုက်နာကျင့်သုံးနေကြအတိုင်းကမ္ဘာပေါ်မှာရှိသမျှလူမှုအတိုင်းအဝိုင်းတွေကသူတို့ကိုခေါ်ဝေါ်သုံးဆွဲစေခြင်းနဲ့အတိုင်းဆက်ပြီးခေါ်ဝေါ်သွားမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာ American သံမကြီး Scott Marcier ကပြောကြားသွားတာဖြစ်ပါတယ်အမေရိကန်တန်ယုံဘက်ကရခိုင်ပြည်နယ်အရေးနောက်ဆုံးထုတ်ပြန်တဲ့ကြေညာချက်မှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုသုံးစွဲခဲ့တာကြောင့်မကြသေးခင်ကစန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့တာပါမြန်မာအစိုးရနိုင်ငံသားရေးဝန်ကြီးဌာနကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမသုံးစွဲစေလိုပေမဲ့လည်းအခုလိုခေါ်ဝေါ်သုံးစွဲမှုတွေဟာနိုင်ငံတကာနိုင်ငံချင်းစီအနေနဲ့ကိုယ်ပိုင်သဘောနဲ့ခေါ်ဝေါ်သုံးစွဲတာကိုတော့တရားဝင်ကန့်ကွက်စရာမရှိဘူးလို့ပြောပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့ဒီကနေ့ထုတ် New York Times သတင်းစာကြီးရဲ့ Editor အပေါ်မှာလည်းရေးသားထားပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမသုံးသင့်ဘူးလို့အမေရိကန်တို့ကဒေါက်ဆန်းစုကြည်ကပြောကြားခဲ့တာဟာဘလို့အကြောင်းနဲ့ပဲဖြစ်စေလူခွင့်ရင်းနဲ့ပတ်သက်ပြီးတော့တကမ္ဘာလုံးကအသိအမှတ်ပြုလက်ခံထားတဲ့သူမလိုပုံကိုယ်တဦးစီကထွက်လာတာဆိုတာကပြဿနာတစ်ခုဖြစ်နေတဲ့အကြောင်းအာဏာရှင်စနစ်ကိုရဲရဲဝံ့ဝံ့ဆန့်ကျင်ခဲ့တဲ့ဆိုတဲ့ဒီလိုပုံကိုယ်တဦးကအရင်စစ်အာဏာရှင်တွေလက်ထက်ကကျင့်သုံးခဲ့တဲ့လက်မခံနိုင်စရာမူဝါဒကိုဆက်လက်သုံးစွဲနေတာပြဿနာဖြစ်တဲ့အကြောင်း New York Times သတင်းစာကြီးကရေးသားထားပြီးဒေါက်ဆန်းစုကြည်အနေနဲ့ဒီမူဝါဒကိုပြန်ပြီးသုံးသပ်တင်တယ်လို့လည်းတိုက်တွန်းထားပါတယ်
အဲခိုင်ရောင်းနဲ့ချိတ်ဆက်တဲ့အဖွဲ့တစ်ခုကနေ၃နှစ်ကြာဖမ်းဆီးထားတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းရဲ့တားဖြတ်သူကိုအာဖဂန်နဲ့အမေရိကန်အသေးခံတပ်ဖွဲ့တွေကအင်ကာနေပူရဲစီနေမှုတစ်ခုအတွင်းကယ်တင်နိုင်ခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဝန်ကြီးချုပ်ဟောင်းယူဆက်ရာဇာဂီလာနီရဲ့တားဖြတ်သူအလီဟိုင်ဒါဂီလာနီကိုသူ့ရဲ့မိုးရမည်ဖြစ်တဲ့တောင်ပိုင်းမြို့မူထန်းမှာ2013ခုနှစ်ရွေးကောက်ပွဲစီရင်မှုအတွင်းဘသူဘဝမှမသိရတဲ့တနတ်သမားတွေကပြန်ပေးဆွဲခဲ့တာဖြစ်ပြီးသူ့ကိုဗမာဖမ်းဆီးထားလေဆိုတာကိုမသိရပါဘူး။ပါကစ္စတန်နယ်စပ်ဖက်တီကာခိုင်ဂီယန်အရက်ကအဆောင်အုံတစ်ခုကိုပူးတဲ့စီးနှင်းမှုအတွင်းဂီလာနီကိုပြန်လဲကယ်တင်နိုင်ခဲ့တာလို့ကပူးမြို့တော်ကအမေရိကန်တပ်ဖွဲ့ရဲ့ညင်ညာချက်တစ်ခုမှာဖော်ပြထားပါတယ်ခင်ဗျာ။
ဂျာမနီနိုင်ငံမြို့နယ်မြို့ပြင်ကယထာဖူရာယုံတစ်ခုမှာဒီကနေ့အင်ကာနေမနက်ပိုင်းဓားထိုးမှုဖြစ်လို့အမျိုးသားတဦးသေဆုံးပြီးတခြားသုံးဦးဒဏ်ရာရပါတယ်။မြို့နယ်မြို့ရဲ့အရှိဘက်23မိုင်အကွာမှာရှိတဲ့ Graffin မြို့ငယ်လေးကယထာဖူရာယုံမှာဒေသစံတော်ချိန်မနက်9နာရီလောက်ကဖြစ်ပွားခဲ့တဲ့ဓားထိုးတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးအသက်28နှစ်အရွယ်ဂျာမန်နိုင်ငံသားတဦးကိုဖမ်းဆီးထားတယ်လို့ရဲကပြောပါတယ်။တိုက်ခိုက်ခဲ့သူအမျိုးသားဟာအစ္စလာမ်ရဲ့အစွန်းရောက်စိတ်တက်နဲ့လှုပ်ဆောင်ခဲ့တယ်လို့ယုံကြည်တဲ့အကြောင်းအစိုးရရှေ့နေတွေကပြောပါတယ်။တိုက်ခိုက်မှုအတွင်အလာအက်ဘာဆိုတဲ့ကြွေးကြော်သံကိုမျက်မြင်တွေ့သူတွေကြားခဲ့တယ်လို့လည်းဒေတာတွင်သတင်းတစ်ခုကဖော်ပြပါတယ်။ဒါနဲ့တိုက်ခိုက်ခံခဲ့ရသူအသက်50အရွယ်အမျိုးသားတဦးကတော့ရထားတဲ့ဒဏ်ရာနဲ့ပဲဆေးရုံမှာတည်ဆုံးခဲ့တယ်လို့အစိုးရရှေ့နေယုံပြောခွင့်ရကပြောပါတယ်။တခြားဒဏ်ရာရကြသူ3ဦးရဲ့နာမည်တွေကိုတော့ထုတ်ဖော်မပြောဆိုပါဘူး။
ဘရာဇီးအောက်လွှတ်တော်ယာယီတဘာပတိကဘရာဇီးသမ္မတဒီလ်မာရူဆက်ကိုအယုံကြည်မရှိကြောင်းဆုံးဖြတ်ချက်ကိုပလတ်ပေးဖို့သူ့ရဲ့ဆုံးဖြတ်ချက်ကိုပြန်ပြီးတော့ရုပ်သိမ်းလိုက်ပါတယ်။ဘာကြောင့်ရုပ်သိမ်းလိုက်ရလဲဆိုတာကိုတော့မပြောပါဘူး။ဒါပေမဲ့လွှတ်တော်တဘာပတိဝီလ်ဒါမာရန်ဟောက်ကမနေ့တနင်္လာနေ့ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကိုတရားဝင်ရုပ်သိမ်းလိုက်တာကြောင့်သမ္မတရူဆက်ကိုအယုံကြည်မရှိကြောင်းဆုံးဖြတ်ချက်ကိုဆက်လက်ဆောင်ရွက်သွားနိုင်ပြီဖြစ်ပါတယ်။တကယ်လို့သာအထက်လွှတ်တော်ကသမ္မတရူဆက်ကိုတရားစွဲမယ်ဆိုရင်တော့သူ့အနေနဲ့သမ္မတယာရုကနေယာယီဆင်ပေးထားမှာဖြစ်ပြီးအရင်မဟာမိတ်အဖြစ်ကနေနိုင်ငံရေးရှင်ပိုင်ဘက်ဖြစ်လာသူဒုတိယသမ္မတမစ်ချယ်ထမားကသမ္မတယာရုကိုလက်ပြောင်းရယူရမှာဖြစ်ပါတယ်။သမ္မတရူဆက်ဟာ2014ခုနှစ်ပြန်လည်ရွေးကောက်ခံရရေးစီရင်မှုတွေအတွင်းနိုင်ငံရေးငွေကြေးအကြက်တဲကိုကာကွယ်နိုင်ဖို့လှုပ်ဆောင်ခဲ့တယ်လို့ဆွဆဲခံနေရတာဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. အင်္ဂါနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမှတ်သိငေးထိုက်တဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပိုင်းတည်းတည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးသွားပါမယ်ရှင်။နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်အတွက်နိုင်ငံတော်အတိုင်ပင်ခံဝန်ကြီးဌာနထားရှိရေးကိုပြည်ထောင်စုလွှတ်တော်မှအတည်ပြုလိုက်ပါပြီ။ဒီဝန်ကြီးဌာနဖွဲ့စည်းမှုနဲ့ပတ်သက်လို့ဝေဖန်မှုတချို့ရှိပေမဲ့သမရလှုပ်ဆောင်ခွင့်ပိတ်ပင်ခံထားရတဲ့ဒေါ်အောင်ဆန်းစုကြည်အတွက်နိုင်ငံရေးလှုပ်ပိုင်ခွင့်တွေဆောင်ရွက်နိုင်ဖို့အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့တုံ့တက်သူတချို့ကတော့ယူဆပါရယ်။အကြောင်းဆိုကိုတော့ကိုထက်အောင်ကစုံစမ်းမေးမြန်းတင်ပြထားပါရရှင်။
မေလ9ရက်နေ့ကသမ္မတဦးထင်ကျော်ကဝန်ကြီးဌာနတစ်ခုတိုးချဲ့ဖွဲ့စည်းဖို့ပြည်အောင်စုလွှတ်တော်ကိုတွင်လာပေးပို့ခဲ့ပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကိုဖွဲ့စည်းဖို့ဒီကနေ့မှကန့်ကွက်သူမရှိပြည်အောင်စုလွှတ်တော်ကအတည်ပြုလိုက်ပြီးဖြစ်ပါတယ်
။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနတစ်ခုတိုးချဲ့ဖွဲ့စည်းရန်ကိစ္စနဲ့ဆက်လင်းပြီး9ရက်5လ2016ရက်ကကျင်းပပြုလုပ်တဲ့ပြည်အောင်စုလွှတ်တော်ပထမပုံမှန်စည်းဝေး19ရက်မြောက်နေ့မှာလွှတ်တော်သို့တင်ပြခဲ့ပြီးဖြစ်ပါတယ်။သဘောမတူတဲ့သူမရှိတဲ့အတွက်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနတစ်ခုတိုးချဲ့ဖွဲ့စည်းရန်ကိစ္စကိုလွှတ်တော်ကသဘောတူကြောင်းကြေညာပါတယ်
။ပြည်အောင်စုလွှတ်တော်နိုင်ကမန်ဝင်းခန့်တန်းကလွှတ်တော်ရဲ့အဆုံးဖြတ်ရယူပြီးအခုလိုပြောကြားခဲ့တာပါ။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကိုလွှတ်တော်ကအတည်ပြုလိုက်ပြီးဖြစ်ပေမဲ့ပြည်အောင်စုဝန်ကြီးအဖြစ်ဘသူကိုခန့်အပ်သွားမလဲဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီဝန်ကြီးဌာနဖွဲ့စည်းဖို့လွှတ်တော်ကိုပေးပို့လာစဉ်ကလေးကဒေါက်တာဆန်းစုကြည်ရဲ့မိသားစုဆရာဝန်လည်းဖြစ်သူငင်းချင်းရေးစစ်ဆက်ညှိနှိုင်းရေးမှူးလည်းဖြစ်တဲ့ဒေါက်တာတင်မျိုးဝင်းကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးအဖြစ်ခန့်အပ်သွားဖို့သတင်းတွေကြွကြပြန့်ပြန့်ထွက်ပေါ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒေါက်တာတင်မျိုးဝင်းကအခုလိုပြောပါတယ
်။မဟုတ်ကျွန်တော်မဟုတ်ဘူး။ကျွန်တော်ငင်းချင်းရေးမလုပ်ရပါနဲ့။ငင်းချင်းမလုပ်ပါပါနော်။မဟုတ်ဘူးကျွန်တော်တရားရှင်နေအဲ့ဒီဝန်ကြီးဌာနကျွန်တော်မဟုတ်ဘူးကျွန်တော်ငင်းချင်းရေးမလုပ်ပါပါနဲ့။
နိုင်ငံ내အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ဒေါက်တာဆန်းစုကြည်ကိုခန့်အပ်တာဝန်ပေးနိုင်မှုအတွက်လွှတ်တော်နှစ်ရက်မှာပြီးခဲ့တဲ့ဧပြီလထဲမှာဥပဒေကြမ်းတင်သွင်းစဉ်ကလေးကတက်မတော်သားကုစလရီကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ပူးပါတယ်။ဒါပေမဲ့လည်းလွှတ်တော်ကုစလရီရဲ့ဆုံးဖြတ်ချက်နဲ့ဒီဥပဒေကိုအတည်ပြုနိုင်ခဲ့ပြီးအခုဆိုရင်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနအဖြစ်ဖွဲ့စည်းနိုင်ခဲ့ပြီဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဖွဲ့စည်းလိုက်တာနဲ့ပတ်သက်လို့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းပြောတာက
ကျွန်တော်အမြင်ကတော့နိုင်ငံတော်ဤအတိုင်းအမြန်ပုဂ္ဂိုလ်ရှုံးဆိုင်ရာဝန်ကြီးဌာနဆိုတာလိုအပ်တယ်လို့မြင်တယ်ဒီဝန်ကြီးဌာနပေါ်လာတဲ့အကြောင်းရင်းကိုစဉ်းစားရမယ်ဆိုရင်ကိုစည်းပုံအခြေခံဥပဒေအကျက်တဲနဲ့ဆက်ဆက်ပြီးပေါ်လာတာလို့မြင်တယ်တကယ်တမ်းဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲပြီးတော့ဒေါ်ဆန်းစုကြည်သာနော်ပြည်သူလူထုအများစုရဲ့စံတားနဲ့အညီသမရဖြစ်ခွင့်ရခဲ့မယ်ဆိုရင်ဒီနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ရှုံးဝန်ကြီးဌာနဆိုတာလည်းပေါ်လာစရာမရှိဘူးလို့ကျွန်တော်ကမြင်တယ်အဲ့ဒီခါကျတော့အဲ့လိုပေါ်လာတာတကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲနဲ့ဆက်ဆက်နေတဲ့အခြေအနေတစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတယ
်။အမျိုးသားရင်ကြားစီရေးပြည်တော်ငြိမ်းချမ်းရေးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးနဲ့တရားဥပဒေစိုးမိုးရေးစားတဲ့လုပ်ငန်းစဉ်တွေပုံမှုထိရောက်ပြီးအောင်မြင်မှုရရှိဖို့အတွက်နိုင်ငံတော်အတိုင်းအမြန်ရုံးဝင်ကြီးဌာနကိုတိုးချဲ့ဖွဲ့စည်းဖို့နိုင်ငံတော်သမ္မတကလွှတ်တော်ကိုအကြောင်းကြားခဲ့တာပါ။နိုင်ငံတော်အတိုင်းအမြန်ဝင်ကြီးဌာနတည်တံ့ဟာနိုင်ငံတော်သမ္မတရဲ့ယာတုတည်တံ့အတွင်လည်းဖြစ်ပါတယ်။သမ္မတဦးထင်ကျော်လက်ထက်မှာဒီတစ်ခေါက်ဖွဲ့စည်းလိုက်တဲ့ဝင်ကြီးဌာနတစ်ခုအပါအဝင်ပြည်ထောင်စုဝင်ကြီးဌာနပေါင်း22ခုရှိသွားပြီဖြစ်ပါတယ်ခင်ဗျာ
။နိုင်ငံတော်အတိုင်းအမြန်ရုံးကိုလွှတ်တော်ကအတည်ပြုလိုက်တဲ့အကြောင်းကိုထက်အောင်ကတင်ပြသွားပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့မြန်မာရုရှားဆက်ဆံရေးအခြေအနေဖက်လက်ရအောင်ပါမြန်မာရုရှားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုလွှတ်တော်ကနေဒီကနေ့သဘောတူလက်ခံလိုက်ပါတယ်။ဒါကြောင့်နိုင်ငံစစ်ဖက်ဆိုင်ရာလုပ်ငန်းတွေကိုတိုးတက်လှုပ်ဆောင်သွားဖို့ရှိနေပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းကမမေခါကပြပို့ထားပါတယ်ရှင်
။မြန်မာနိုင်ငံကိုစစ်ဆိုးရအဆက်ဆက်အုပ်ချုပ်လာခဲ့တဲ့လက်ထက်မှာအနောက်နိုင်ငံတွေနဲ့ဥရောပတမကတို့ကစီရေနိုင်ငံရေးစီးပွားရေးတွေကိုဆန့်ရှင်ပိတ်ဆို့မှုတွေကြောင့်တရုတ်နဲ့ရုရှားဘက်ကပဲစစ်ဖက်ဆိုင်ရာလုပ်ငန်းတွေနဲ့လက်နက်ရောင်းဝယ်ရေးလုပ်ငန်းတွေမှာမြန်မာနိုင်ငံနဲ့ပူးရဲလှုပ်ဆောင်လာခဲ့တာနှစ်ပေါင်းတော်ကြာနေပြီဖြစ်ပါတယ်။လက်ရှိမှာတော့မြန်မာနိုင်ငံကိုအယက်သားအစိုးရတဲ့အုပ်ချုပ်လာပေမဲ့လေဥရောပတမကဘက်ကမြန်မာနိုင်ငံအပေါ်လက်နက်တင်ပို့ရောင်းချမှုတွေနဲ့စစ်ဖက်ဆိုင်ရာပူးရဲလှုပ်ဆောင်မှုတွေပိတ်ပင်ထားတဲ့ကန့်သက်ချက်ကိုနောက်ထပ်တစ်နှစ်ထပ်တိုးပြီးတက်တန်းတိုးလိုက်တာကြောင့်ခင်မီတောင်တင်းနဲ့တက်မတော်ဖြစ်ဖို့စီရေးလေးကျင်းဖို့အခက်အခဲတွေရှိနေတယ်လို့တပ်ပိုင်းဆိုင်ရာဘက်ကထောက်ပြမှုတွေရှိနေပါတယ်။မကြခင်လက်မှတ်ထိုးမဲ့မြန်မာရုရှားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တွေမှာတပ်ပိုင်းဆိုင်ရာလေးကျင်းရေးလှုပ်ဆောင်နိုင်ဖို့အပြင်အခြားပူးပေါင်းဆောင်ရွက်မဲ့လုပ်ငန်းတွေလည်းရှိနေပါတယ်။ဒီပူးပေါင်းလှုပ်ဆောင်မဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးတမတော်သားပြည်သူ့လွှတ်တော်ကိုယ်စားလှယ်ဗိုလ်မှူးချုပ်တန်းလွင်ကလွှတ်တော်မှာအခုလိုတင်ပြခဲ့ပါတယ်။
မြန်မာရုရှားစစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ်မှာနှစ်နိုင်ငံရေးနဲ့စီးရေးဆိုင်ရာသဘောထားအမြင်နဲ့တရင်အချက်လက်များဖလှယ်ခြင်းအပြန်အလှန်ယုံကြည်မှုတိုးမြင့်စေခြင်းနိုင်ငံတကာလူမျိုးရေးနဲ့အကြမ်းဖက်ရေးဆောင်ရွက်မှုများကိုတိုးမြင့်ဆောင်ရွက်ရေးကိစ္စများတွင်အမြင်နဲ့သဘောထားချက်များဖလှယ်ခြင်းနှစ်နိုင်ငံတပ်မတော်များ၏လုပ်ငန်းများနဲ့သက်ဆိုင်တဲ့ပြဋ္ဌာန်းထားသောဥပဒေများနဲ့ပတ်သက်ပြီးတော့တရင်အချက်လက်ဖလှယ်ခြင်းစစ်ဖက်ဆိုင်ရာစီးပညာအတွေ့အကြုံဖလှယ်ခြင်းစစ်သုံးမြေပုံစစ်သုံးရေပုံရေးဆွဲခြင်းအာကစားယဉ်ကျေးမှုနဲ့တမတော်သားများဤပြန်လည်တန်ဆောင်ရေးကဏ္ဍများမှာဆက်ဆံမှုတိုးမြင့်ခြင်းကုလသမဂ္ဂဥဆောင်တဲ့ညီညာရေးထိန်းသိမ်းမှုလုပ်ငန်းများမှာအတွေ့အကြုံဖလှယ်နိုင်ခြင်းပင်လယ်ပြင်ရှာဖွေကယ်ဆယ်ရေးလုပ်ငန်းများနဲ့ပူးပေါင်းဆောင်ရွက်ခြင်းတပ်ဖွဲ့ဝင်များလူကြီးရေးနဲ့ပညာရေးနယ်ပယ်ဆိုင်ရာအတွေ့အကြုံများဖလှယ်ခြင်းနဲ့စာချုပ်ဝင်နိုင်ငံများအချင်းချင်းမှာသဘောတူထားတဲ့တခြားသောပူးပေါင်းဆောင်ရွက်မှုလုပ်ငန်းများကိုလည်းလုပ်ဆောင်နိုင်ကြောင်းပါဝင်ပါတယ
်ဒီလိုပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီး NLD လွှတ်တော်ကိုယ်စားလှယ်ဖောင်းပြင်မဲဆန္ဒနဲ့ဦးထွန်းဝေကတော့ခုလိုမှတ်ချက်ပေးခဲ့ပါတယ
်ယခုသဘောတူစာချုပ်သည်မြန်မာနိုင်ငံ၏လွတ်လပ်တက်ကြွ၍ဘက်လိုက်မှုကျင်းသောနိုင်ငံသားရေးမူဝါဒအရအနှဲငယ်စိုးရိမ်မကင်းဖြစ်မိတော်လဲရေရှိအကျိုးစီးပွားကိုမျှော်ကိုလျက်ထောက်ခံပါကြောင်းဤကုန်းချွတ်ပါရခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ
်လက်ရှိမှာတော့မြန်မာတပ်မတော်ကိုတရုတ်နဲ့ရုရှားစတဲ့နိုင်ငံကပဲလက်နက်တွေအများဆုံးရောင်းချပေးနေပြီးတပ်ပိုင်းဆိုင်ရာတင်နန်းတွေကိုလည်းအဲ့ဒီနိုင်ငံတွေကပဲခေါ်ယူတင်နန်းပေးနေတာတွေရှိနေပါတယ်။တရုတ်နဲ့ရုရှားနှစ်နိုင်ငံတို့နဲ့မြန်မာနိုင်ငံတို့အကြားစစ်ဖက်ဆိုင်ရာဆက်ဆံရေးကိုအနောက်နိုင်ငံအချို့ကတတိထားစောင့်ကြည့်မှုတွေရှိနေပါတယ်။ဒီနှစ်ကုန်လောက်မှာရုရှားဘက်ကတိုက်လေယာဉ်သုံးစင်းကိုမြန်မာနိုင်ငံကိုပို့ပေးဖို့စီစဉ်နေတယ်လို့ရုရှားသတင်းတွေမှာဖော်ပြထားကြပါတယ်။ဒီအပေါ်အနောက်နိုင်ငံဘက်ကတော့စိုးရိမ်မကင်းမှုတွေရှိနေပါတယ်။တမရော်ဘက်မှထုတ်ပြန်ထားချက်အရဒီသဘောတူစာချုပ်ကိုမကြခင်လပိုင်းမှာပဲလက်မှတ်ထိုးသွားပဲရှိနေပြီးဒီသဘောတူစာချုပ်ချုပ်ဆိုဖို့အတွက်ရုရှားဘက်က2013တည်းကကန့်လန့်ခဲ့တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်
။မမေခတင်ပြသွားတာပါရှင်။ခုတော့ကချင်ပြည်နယ်ရင်းကတိုက်ပွဲတွေကြောင့်ဒေသရင်းအခြေအနေတွေကိုတင်ပြချင်ပါတယ်။ကချင်ပြည်နယ်ကြောက်စိမ်းထွက်ရှိရာဖားကန်ဒေသတွေမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တို့အကြားဒီကနေ့အထိ၄ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးတော့ဖားကန်လုံခင်းဆိုင်းတောင်စားတဲ့မြို့ပေါ်နဲ့ခြေပြောက်အုပ်စုအတွင်းမှာဘုံးပေါက်ကွဲတာတွေနေစဉ်လို့ဖြစ်ပွားနေပါတယ်။ လောလောဆယ်မှာတော့ဖားကန်နဲ့မိုးကောင်းသွားကားတွေကိုတားဆီးစစ်ဆေးရှာဖွေနေတယ်လို့ဖားကန်မြို့ပေါ်နဲ့လူနေရပ်ကွက်တွေအတွင်းမှာလည်းလုံခြုံရေးတင်းကျပ်တာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရရှင်
။ဟုတ်ကဲ့အစိုးရအသစ်တက်လာပြီးတဲ့နောက်ပိုင်းလာပိုင်းအတွင်းမှာပြန်လည်စတင်လာတဲ့ဖားကန်ဒေသအတွင်းတိုက်ပွဲတွေဟာဒီရက်ပိုင်းတွေအတွင်းမှာပုံမပြင်းထန်လာတယ်လို့မြို့ပေါ်လူနေရပ်ကွက်တွေအတွင်းမှာမကြာခဏဘုံးပေါက်ကွဲတာကြောင့်ဒေသခံပြည်သူတွေအထိတ်တလန့်ရှိနေကြပါတယ်။လက်တလောတိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုဖားကန်ဒေသအခြေစိုက်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တရင်6ရဲ့တရင်မှုဘုံမှုတန်ဆိုင်ကအခုလိုပြောပါတယ်
။ဟောဒီနေ့ကတနေ့လုံးတိုက်ပွဲဖြစ်ပါတယ်။17နှစ်ဖြစ်တာအခုအချိန်ကြီးဖြစ်နေတော့မှာပဲ။ကျွန်တော်တို့ရင်း6ဌာနချုပ်ရှိတဲ့ဘက်မှာပါခင်ဗျာ။အောင်လဲ့လေအောင်လဲ့ပဲလေ။ဆိုရတတ်ကြီးကတော့နေနေရှင်းနေရေးဆိုပြီးမှဝင်လာလို့ဖြစ်တဲ့တိုက်ပွဲပါ။အဲမနေ့ကလည်းအကြီးကြီးပါမနေ့ကလည်းညအထိအခုကဒီနေ့နဲ့ဆို၄ရက်မြောက်ဖြစ်ပါတယ်ကျွန်တော်တိုက်ရင်း6ကိုထူးစစ်စင်တာဒီနေ့က၄ရက်မြောက်ဖြစ်ပါတယ်။အော်9ရက်နေ့ကလည်းစတာပါ
။ KIA တိုက်ရင်း6ဌာနချုပ်အနီးမှာတိုက်ပွဲတွေပြင်းထန်နေချိန်မှာပဲဖားကန်မျိုးနဲ့အနီးနားဒေသတွေမှာဘုံပေါက်ကွဲတာတွေဇက်တိုက်ဖြစ်ပွားနေပြီးဒီမနေ့မှလည်းဘုံတလုံးပေါက်ကွဲခဲ့တယ်လို့ဖားကန်မျိုးကဥဟန်မြင့်ကပြောပါတယ
်။ဒီမနေ့ကျွန်တော်ဘယ်လောက်မှရေကားအစီအချက်သွားတာဘူးဒီကနေပြောပေါ်နေမှာပေါ့ဗျာရုံမောင်းဆုံးလို့ခေါ်တယ်ပြတ်တဲ့နေရာလေးရှိတယ်ဗျာပြတ်တဲ့နေရာအစ်ချလိုက်တာအဲဒီတိုင်းတော့ရေကားလည်းလွတ်သွားတယ်နောက်ဆိုင်ကနေစီးလဲတိုင်းအားတစ်ချရအပြုတာတော့မသိဘူးအဲ့ဒီရဲ့နောက်ကကျွန်တော်သားကမောဟောက်ကိုစီးသွားခဲ့တာအသားကလက်အမှုတော့ကလေးကိုအိမ်မရောက်တော့အခုတုံးလာတာကျွန်တော်အိမ်ပြန်ပြေးလာတာတခါလဲဒီအရေတို့ကျွန်တော်ပြောမြို့ပေါ်မှာလုံးဝမဖြစ်စေချင်ပါဘူးကျွန်တော်တို့ကတော့ပြည်သူလူထုထိခိုက်နေနိုင်မယ့်အရေကိုလုံးဝမဖြစ်စေချင်ပါဘူး
တင်းလာနေကလည်းမပေါက်ကွဲသေးတဲ့ဘုံခုနှလုံးကိုရှင်းလင်းခဲ့တယ်လို့စိုင်းတောင်ရဲစခန်းမှာဘုံနှလုံးပေါက်ကွဲခဲ့တယ်လို့ဆက်ပြောပါတယ်
မနေ့တော့ကဖားကမြို့ပေါ်မှာတင်မကွဲတာကငါးလုံးကောက်တဲ့ချိန်မှာကျွန်တော်ပါတယ်ကျွန်တော်ရှိတယ်နော်အဝါနေပြီးတော့တမကနေပြီးတော့မိုင်းရှင်းလေးဖွက်နေစားပြီးတော့ကောက်ပေါက်ပြီးတော့မှရှင်းလင်းပြလိုက်တာနော်အဲနောက်ဆိုင်တော်မှာကအဲစစ်ပေးကြီးကလုံချုံကြီးရှိမှနှလုံးမကွဲဘူးလို့တတိရတယ်နော်နောက်ပြီးတော့ဆိုင်တော်စိတ်မူပေါ့ဗျာစိတ်မူအဲရေကင်းရှိမှနှလုံးကွဲတယ်တစ်လုံးကကွဲပြီးတော့ရေကင်းကိုမီးလောင်သွားတယ်လို့မင်းညကျွန်တော်သတင်းရတယ်
ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့ဖားကန်မြို့နယ်အတွင်းမှာမိုင်းကားလုံးပေါက်ကွဲခဲ့ပြီးအမျိုးသမီးတစ်ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီကနေ့ဘုံပေါက်ကွဲတဲ့အခြေအနေကိုဖားကန်မြို့နယ်ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့ရဲတပ်ဖွဲ့ဝင်တွေအလုံများနေတာကြောင့်ဖြေဆိုဖို့မအားလတ်သေးကြောင်းတုံ့ပြန်ပြောကြားခဲ့ပါတယ်
ကျွန်တော်ဒီမှာလည်းအလုပ်ရမ်းရှုပ်နေလူကလည်းနေတယ်ပြီးတော့သတင်းယူပါညာနဲ့အရန်ရှုပ်နေလို့လေနော်အခုကတော့သတင်းပြောလို့အဆင်မပြေသေးဘူးပြီနော်ကွနော
်ဖကန်မြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကတော့ဘုံပေါက်ကွဲတာတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
ဒီလိုတိုက်ပွဲဖြစ်နေရင်တော့ဒါဘယ်လိုလုပ်တယ်ဆိုတာလည်းပြောလို့တိကျမရဘူးလေဟိုဘက်ကလည်းလှုပ်ချင်လှုပ်မယ်ဒီဘက်ကလည်းလှုပ်ချင်လှုပ်မယ်ဒီဥစားကြီးကျတော့ကျတော့အတိအပြတ်ပြောဖို့ခက်တယ်တိုက်ပွဲဖြစ်ပြီဆိုရဲနှစ်ဖက်ကတော့တစ်မျိုးပြီးတစ်မျိုးတော့လှုပ်ရမှာပဲလေနော်သူတို့တဲတော့မလို့သိမှုပေါ့ကျောင်းမဆလို့ရှိရင်တော့ဒီစစ်ပွဲကြောင့်မဟုတ်ဖြစ်တဲ့ကျိုးကျောင်းဆက်တွေပေါ့ဗျာနောက်ဆုံးကျတော့လူထုနာတာပဲပေါ့ဗျာလူထုမိသားစုဖြစ်တာပါပဲ
ဖကန်ဒေသမှာတိုက်ပွဲဖြစ်ပွားတာဘုံပေါက်ကွဲတာတွေဖြစ်ပွားပြီးတဲ့နောက်မှာတော့အစိုးရတပ်မတော်ကဖကန်မိုးကောင်းလမ်းမှာကားတွေကိုတားဆီးရှာဖွေတာစစ်ဆေးတာတွေဆောင်ရွက်နေတယ်လို့မနေ့ကတော့ဖကန်ဘက်ကိုလာတဲ့ကားတွေကိုယာယီပိတ်ပင်တားဆီးတာတွေရှိခဲ့ပါတယ်ဒီကနေ့နောက်ဆုံးရတဲ့သတင်းတွေအရအသွားကားရောအပြန်ကားတွေကိုပါတွာလာခွင့်ပြန်ပေးထားပြီးမြို့ပေါ်မှာတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်
တိုက်ပွဲဖြစ်နေတဲ့ကချင်ပြည်နယ်ရင်းကအခြေအနေတွေကိုကိုမိုးစောကတင်ပြသွားတာပါရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ရခိုင်ပြည်နယ်ရင်းကဒုက္ခသည်တွေအရေးသတင်းဖက်အလက်ပေးရအောင်ပါရခိုင်ပြည်နယ်ရင်းစစ်ရေးပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့ရခိုင်ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေပေးရေးအရေးကြီးအဆိုကိုဒီကနေ့တင်သွင်းရမှာရခိုင်ပြည်နယ်လွတ်တော်မှလက်ခံအတည်ပြုလိုက်တယ်လို့ရခိုင်ပြည်နယ်လွတ်တော်အမတ်ကပြောပါတယ်ဒါပေမဲ့လို့အနေပြည်တော်ကပြည်သူ့လွတ်တော်မှာတော့စစ်ဘေးဒုက္ခသည်တွေအရေးရခိုင်လွတ်တော်အမတ်ရဲ့အဆိုတင်သွင်းမှုကိုပြည်သူ့လွတ်တော်ဥက္ကဋ္ဌကလက်မခံပယ်ချခဲ့ပါတယ်။ဒီအတွက်ရခိုင်လွတ်တော်ကိုယ်စားလှယ်ရေးစုပေါင်းလက်မှတ်ရေးထိုးပြီးတော့နိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုစာပေးဖို့တောင်းဆိုသွားမယ်လို့သိရပါတယ်။အသေးစိတ်ကိုတော့ဆက်သွယ်ဆောင်ရမ်းထားတဲ့မဆူမုံကတင်ပြထားပါရရှင်။
ပြည်ခဲ့တဲ့ဧပြီလ16ရက်နေ့ကစခဲ့တဲ့ရခိုင်လက်နက်ကိုင်တပ်အေအေနဲ့မြန်မာအစိုးရတပ်တို့ကြားရခိုင်ပြည်နယ်အတွင်းပြင်းထန်တဲ့တိုက်ပွဲတွေကြောင့်ဒေသခံရခိုင်ပြည်သူလူထု 2,000 ကျော်လောက်အိုးအိမ်စွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီစီးရဲတင်းမာမှုတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေရဲ့အရေးပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရဘက်ကအရေးတကြီးကင်တွဲဖြေရှင်းပေးဖို့ရခိုင်ပြည်နယ်လွှတ်တော်မှာဒီကနေ့မေလ10ရက်နေ့မှာအရေးတကြီးအဆိုတင်သွင်းခဲ့ပါတယ်။ဒီအဆိုကိုပြည်내လွှတ်တော်မှာထောက်ခံဆွေးနွေးခဲ့သူဘူးတီတော်မြို့နယ်ကပြည်내လွှတ်တော်အမတ်ဦးထွန်းအောင်သိန်းကတွင်နေခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ
။ဒီလိုဆိုတော့ကြောက်ချူမေးစင်ကနေအမှတ်တကပြည်내လွှတ်တော်ကိုယ်စားလှယ်ဦးကျော်နေတင်ပါတယ်။ဒီကင်နာကိုကျွန်တော်ဘူးတီအောင်မြို့နယ်မင်းနဲ့မေးစင်ကနေကလွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကျွန်တော်ကလည်းကျွန်တော်ထောက်ခံပါတယ်။ဒါဆွေးနွေးတင်ကြောင်းဆိုကိုအလားတကိုလေလုံဝင်ကြီးကသူရသူရှိတယ်ကလေးလုံနေတာရှိတယ်အဲ့ဒီအတွက်ကြောင့်အလားအဲ့ဒီဆိုကိုမှတ်တင်ပေးပါဆိုပြီးတော့ပြင်ကြတာရှိတယ်ဟလားမှတ်တင်ဖို့အတွက်ကိုပြောတော်ညာလေးပဲဒါအဲ့ဒီဆိုကိုကင်းခွက်တယ်မဟုတ်တဲ့အတွက်ကြောင့်ဒုက္ခတွေကိုကူညီဖို့ဆိုတော့အလားအရေးကြီးဆိုကိုဟလားလွှတ်တော်မှာအတည်ပြုလိုက်ပါတယ်ခင်ဗျာနော
်ပြည်သူလွှတ်တော်ဘက်မှာလည်းဒီစီရေးပဋိပက္ခတွေကြောင့်ဒုက္ခရောက်နေရတဲ့ပြည်သူတွေကိုပြည်ထောင်စုအစိုးရနဲ့ပြည်내အစိုးရကအရေးပေါ်အကူအညီတွေပေးဖို့ဒီကနေ့မေလ10ရက်နေ့မှာပဲအရေးတကြီးအဆိုတင်သွင်းဖို့ကြိုးစားခဲ့ကြပေမဲ့ပြည်သူလွှတ်တော်ဥက္ကဋ္ဌဘက်ကလက်မခံပဲပယ်ချခဲ့တဲ့အတွက်လွှတ်တော်အမတ်ဒီစိတ်မကောင်းဖြစ်ခဲ့ရတယ်လို့ပြည်သူ့လွှတ်တော်အမတ်ဦးဖေးသန်းကပြောပါတယ
်။ဒီရှောင်းဒုက္ခတွေကိုပြည်내အစိုးရနဲ့ပြည်ထောင်စုအစိုးရကအကူအညီပေးဖို့ဆိုတဲ့အဆိုဖြစ်ပါတယ်။အဲဒီအဆိုနဲ့ပတ်သက်ပြီးတော့အရေးကြီးအဆိုကိုဝန်ကြီးစီကိုတောင်းတင်တော့ပေါ့ကြံနေကြတာတင်တာပါ။အဲတင်းလာနေမှာပါတော်လို့တောင်းပြီးတော့မပါဘူးလို့တရားတော့ဘာကြောင့်လဲဆိုပြီးတော့တောင်းမိရပါတယ်။အဲတော့ဦးမင်းပြောတာကတော့ဒီအမျိုးသားလွှတ်တော်မှာတင်ထားတဲ့အဆိုနဲ့တူနေလို့ပေါ့နော်။ပြည်သူ့လွှတ်တော်မှာပြန်ပြီးတော့တင်ရမလို့ဆိုတော့ပြောရလို့တော့မစိုးရပြောတယ်ဆိုတော့တော့ကင်းစိုးရပြန်ချင်းတာတော့အမျိုးသားလူတော်မှာတင်ထားတဲ့အစုကစစ်ပွဲတွေရဆဲပြီးတော့ဒီငင်းချိုင်းဆွေးနွေးပွဲကိုအေအေကိုဖိတ်ခေါ်ဖို့ဖြစ်ပြီးတော့သူဆိုတော့ဒီစစ်ပွဲတွေကြောင့်ဒုက္ခရောက်နေတဲ့ယူဟာသားတွေကိုပေါ့နော်ကူညီဖို့ဆိုတဲ့အစုဖြစ်ပါတယ်မကြည့်ပါဘူးလို့ရှင်းပြရလို့ပြောတယ်ခင်ဗျာဒါပေမဲ့ဦးမင်းကအထက်မှာတချို့စာသားတွေကဒီအေအေနဲ့ပတ်သက်နေတယ်လို့ပြောတယ်ဆိုတော့ဒါကလည်းအစုထဲမှာကျွန်တော်တို့ဖတ်မိတဲ့တော့ဒီလူဒုက္ခတွေဖြစ်လာရတာဟာအေအေနဲ့အစိုးရတပ်ဖွဲ့တွေနဲ့တိုက်နေတဲ့အတွက်နဲ့ဖြစ်တယ်ဒါကြောင့်အေအေကိုအင်ဂျင်ဆပ်ပွဲပိုင်းတွေကိုဖိတ်ခေါ်ဖို့လိုတယ်ဆိုပြီးတော့အဲ့ဒီအပိုင်တွေပါတော့အဲ့ဒီဒုက္ခတွေကိုဘာကြောင့်ဖြစ်ရလဲဆိုတော့သူရှင်းပြတဲ့သဘောပါပြီးတော့ဦးအင်းမျိုးကိုသူပြောပါတယ်ဒါကိုအဲ့ဒီအပိုင်ကိုကျွန်မချုပ်ပေးပါမယ်လို့ပြောတော့ဒါလည်းမရဘူးတဲ့အဲ့လိုဆွေးနွေးတဲ့အခါမှာဒါတွေပါလာမှာပါမယ်ဆိုပြီးတော့ပြောရဲလို့ပြောတယ်အဲအားကြောင့်မလို့ကျွန်တော်တို့ကတော့ဒီအစုတင်သိမ်းခွင့်မရတာကတော့ကျွန်တော်ဒီဒုက္ခရောက်နေလူတွေအတွက်တကယ်ကိုနစ်နာရမလို့ကျွန်တော်တို့လည်းစိတ်မကောင်းဖြစ်ရပါလေနော်
ပြည်သူ့လွှတ်တော်မှာတင်သွင်းမဲ့အရေးကြီးအဆိုတဲ့လွှတ်တော်ဥက္ကဋ္ဌဘက်ကထောက်ပြတဲ့အချက်တွေကိုဖျက်ပေးမယ်လို့ပြောပေမဲ့လက်မခံပဲပယ်ချခဲ့တဲ့အတွက်နိုင်ငံတော်သမ္မတဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ထံရခိုင်လွှတ်တော်အမတ်တွေစုပေါင်းလက်မှတ်ထိုးပြီးစာပေးပို့တောင်းဆိုသွားမယ်လို့လည်းဦးဖေးသန်းကပြောပါတယ်။ဒီ
တောင်းလွှတ်တော်ကိုလည်း22ဦးလက်မှတ်ထိုးပြီးတော့မနေ့ကဒီသမ္မတရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လက်မှတ်ပြီးတော့ပေါ့နော်ကျွန်တော်တို့ဦးညီပေးဖို့မိတ္တရခံနဲ့ဆိုတာကြောင့်ကျွန်တော် AMP လွှတ်တော်ကိုလည်းပြင်ပါပါ။အဲ့ဒီလမ်းကြောင်းတွေကကျွန်တော်တို့ကြိုးစားမှာပေါ့အမကြဒီအရှင်တော်တွေမှာဒါမူရဲကြလာမယ်ပြီးတော့စာတင်ကြောင်းတွေဖွင့်လာမယ်ဆိုတော့မတို့လူနေကြတစားကြတို့ကဒုက္ခရောက်နေကြပါတယ်အဲဒါကြောင့်ရေရှည်ကိုပြည်သူအားနဲ့မကူညီနိုင်လို့ကျွန်တော်တို့ကနိုင်ငံတော်အစိုးရကိုတောင်းခံရတာဖြစ်ပါတယ်တို့တော်အရှင်မသွားရဘူးဆိုရင်တော့တိုက်ရိုက်ပဲအဲ့လိုပဲပြောပြီးကျွန်တော်တို့အခုရင်တောင်းခံရတာပေါ့
ရခိုင်ပြည်နယ်အတွင်းကဘူးတီတော်ရဲ့တဲ့တော်ပုံနှကျွန်းနဲ့ကြောက်တော်မြို့နယ်တွေတင်မှာဖြစ်ပွားနေတဲ့စီးရဲတင်မှာမှုတွေကြောင့်ထွက်ပြေးနေရတဲ့ဒုက္ခသည်တွေအတွက်အရေးပေါ်တောက်သုံးရေးအခက်အခဲဖြစ်နေပြီးမကြခင်လာတော့မဲ့မိုးရွာသည်မှာလည်းအရေးပေါ်နေထိုင်ရေးအရေးတကြီးလိုအပ်နေပါတယ်လို့ပြည်နယ်လွှတ်တော်အမတ်ဦးထွန်းအောင်သိန်းကပြောပါတယ်ပြီးခဲ့တဲ့မေလ2ရက်နေ့လွှတ်တော်အစည်းအဝေးတွေပြန်လည်စတင်ချိန်မှာအမျိုးသားလွှတ်တော်မှာရခိုင်ပြည်နယ်တွင်ကတိုက်ပွဲတွေအများဆုံးရက်စဲရင်းနဲ့စီးရဲပြဿနာတွေကိုနိုင်ငံရေးနည်းလမ်းနဲ့တွေ့ဆုံဆွေးနွေးအဖြေရှာပြီးငြိမ်းချမ်းရေးဖော်ဆောင်ပေးဖို့ရခိုင်ပြည်နယ်စစ်တွေမြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေစိန်အောင်ကအရေးတကြီးအဆိုကိုတင်သွင်းခဲ့ပြီးအဲ့ဒီအဆိုကိုလွှတ်တော်မှာမှတ်တမ်းတင်ထားခဲ့ပါတယ်ရှင်
မဆူမွန်တင်ပြတော်ရပါရှင် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျမတို့ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line meter 2425ရိုးကနေဖန်ယူနားဆင်နိုင်ပါတယ် VOA မြန်မာပိုင်းစီစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနံပါတ်ကတော့0923981555လေးဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုလည်းညနေပိုင်း radio အစီအစဉ်ပြပချင်း9နာရီမှာ Asia Set 7ဂျိုရုကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ဒါတွေမကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကြည့်ရှုနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းသာတော်တာရှင်များရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်မေလ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 30နဲ့52တို့ကနေတက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ည10နာရီထိတက်ရိုက်ထုတ်လွှင့်ပေးသွားမယ့်အစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့အတူတက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ရမှာပါ။အခုတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။မအေးသနာကျော်ကတင်ပြထားပါရရှင်။
Trans-Pacific is going to destroy your auto industry in Ohio.
ဒီမုတ်တရားတစ်ဖက်ကန်းနဲ့ကုန်သွယ်ရေးက Ohio ပြည်နယ်ကကားလုပ်ငန်းကိုဖျက်ဆီးပစ်ပါလိမ့်မယ်
။ American သမ္မတရွေးကောက်ပွဲအတွက် Republican ဘက်ကနေပြီးတော့သမ္မတလောင်းနေရာဝင်ရောက်ရှင်းပြနိုင်မှုကျင်းပနေပြီဖြစ်တဲ့ခရီးကျွယ်တထည်ကြီး Donald Trump ပြောသွားတာပါ။ဒီနေ့အစောပိုင်းမှာသဘောတူလက်မှတ်ရေးထိုးခဲ့တဲ့ Pacific ရံဝင်နိုင်ငံများကုန်သွယ်ရေးသဘောတူညီချက် TPP က Pacific ရံဝင်12နိုင်ငံကြားမှာအခွန်စည်းကြမ်းမှုတွေကိုရှော့ပေါ်ပြီးတော့ကုန်သွယ်မှုကိုမြင့်တင်နိုင်မှုအရွေပါတယ်။ဒီသဘောတူညီချက်ကိုအကောင့်ထဲစမဖော်ရသေးပဲအမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်မှုတွေမှာလည်းဒီကိစ္စကိုအများကမထောက်ခံပါဘူးဒီမိုကရက်တစ်ပါတီဘက်ကနေပြီးတော့သမ္မတလောင်းဝင်ရောက်ရှင်းပြနိုင်မှုအကြိုးပန်းနေတဲ့နိုင်ငံသားရေးဝန်ကြီးဟောင်း Mrs. Hillary Clinton က
I did hope that the TPP negotiated by this administration would put to rest a lot of the concerns that many people have expressed about trade agreements
အခုလက်ရှိဆိုရနေတဲ့ဆောင်ရွက်နေတဲ့ TPP ဟာကုန်သွယ်ရေးသဘောတူညီချက်နဲ့ပတ်သက်လို့အစိုးရကြီးနေကြတဲ့သူတွေကိုစိတ်အေးသွားအောင်လှုပ်ပေးနိုင်မလားလို့ကျမမျှော်လင့်ခဲ့ပါတယ်။ဒါပေမဲ့ TPP ရဲ့ရလဒ်တွေကိုလည်းတွေ့ရောကျမဒါကိုမထောက်ခံတော့ပါဘူး
။သမ္မတဘရက်အိုဘားမားရဲ့ပထမသမ္မတသက်တမ်းအတွင်းမှာ Mrs. Clinton နိုင်ငံသားရေးဝန်ကြီးဖြစ်ခဲ့တော့က TPP ဟာကုန်သွယ်ရေးသဘောတူညီချက်မှာအမြင့်ဆုံးစံချိန်တင်ခဲ့တယ်လို့သူကအချီးကျူးခဲ့တာပါ။အခုသမ္မတရွေးကောက်ပွဲဝင်နိုင်မှုအကြိုးစားနေချိန်မှာတော့ Mrs. Clinton ကTPP နဲ့ပတ်သက်ပြီးတော့အကျိုးမရှိဘူးလို့တန်တရားဝင်နေတာကိုကြည့်မယ်ဆိုရင်ကုန်သွယ်ရေးမှာကြုံရတဲ့အခက်အခဲကလက်ရှိရွေးကောက်ပွဲသက်တမ်းမှာအရေးကြီးတဲ့ကိစ္စရဖြစ်တယ်ဆိုတာတွေ့ရပါတယ
် Mr. Trump trade deals where we're losing a fortune to every country we do business with our jobs are being sucked away
ကျွန်တော်တို့နဲ့စီးပွားရေးလုပ်တဲ့နိုင်ငံတွေကိုငွေကြေးအမြောက်အများဆုံးရှုံးနေရတဲ့ဒီကုန်သွယ်မှုတွေကိုကြည့်မယ်ဆိုရင်ကျွန်တော်တို့အလုပ်တွေဆုံးရှုံးကုန်ရတာတွေ့ရပါမယ်အလုပ်တွေဆုံးရှုံးကုန်ရတာပါဖြစ်နေတာတွေကမယုံနိုင်ကြပါပဲ
ဒါမဲ့လေဒီကိစ္စငင်းခုန်ကြရင်တော့ဘယ်ဘက်ကမှပြက်ပြက်သားသားပြောလို့မရနိုင်တဲ့အသာတကားတွေရှိပါတယ်။အမေရိကန်ပို့ကုန်တွေအပေါ်မှာစီးကျက်ထားတဲ့ခွန်နဲ့ပတ်သက်လို့မစ္စတာထရမ့်ကဝေဖန်ပါတယ်။
Beautiful agriculture the best in the world you send your agricultural product in what happens 38% tax right?
ကဘာမှအကောင်းဆုံးစိုက်ပျိုးမွေးမြူစနစ်ကိုတင်ပို့လိုက်တဲ့အခါစိုက်ပျိုးမွေးမြူရဲ့ထပ်ကုန်တွေကိုတင်ပို့လိုက်တဲ့အခါဘာဖြစ်မလဲ?အခွန် 38 ရာခိုင်နှုန်းဆောင်ရတယ်မဟုတ်လား?ဂျပန်ကိုအခွန်38ရာခိုင်နှုန်းပေးလိုက်ရတာလေစဉ်းစားကြည့်ကြပ
ါတကယ်တမ်းကျတော့ TPP ကြောင့်အဲ့ဒီစနစ်ကပြည့်ပြဲသွားမှာပါဒီကိစ္စနဲ့ပတ်သက်ပြီးတော့အင်ဂျီရောကတော့ခိုင်ခိုင်မာမာယက်တည်နေပါတယ်အင်ဂျီရောပြောခွင့်ရသူ Josh Arnest က
From a economic strategic and values perspective
သမရနိုင်ငံရဲ့ TPP သဘောတူညီမှုကိုလွတ်တော်ကခွင့်ပြုဖို့နဲ့ပတ်သက်ပြီးစီးပွားရေးမဟာဗျူဟာနဲ့စံတန်ဖိုးတွေဘက်ကပြောမယ်ဆိုရင်ကျွန်တော်တို့ဘက်ကခိုင်ခိုင်မာမာပြန်ပြောစရာရှိပါတယ်
။ကုန်သွယ်ရေးသဘောတူညီချက်တွေကိုသမရလုံပိုင်ခွင့်နဲ့အမြန်ဆုံးအကောင့်ထဲဖော်နိုင်ဖို့ Republican တွေဦးဆောင်တဲ့လွတ်တော်ကခွင့်ပြုထားပေမဲ့ TPP နဲ့ပတ်သက်ပြီးတော့လက်တလုံးတစ်ခုခုလုပ်ဖို့မဲခွဲဆုံးဖြတ်မယ်ဆိုတာမျိုးတော့အထက်ရောအောက်ရောဘယ်လွတ်တော်မှတော့မပြောသေးပါဘူးရှင်။
အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုမအေးသနာကျော်ကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူမဆူမွန်နဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရားရည်လေးလိုင်းဆွေးနွေးခန်းကိုနားဆင်နိုင်ကြပါပြီရှင်။
တော်ရှင်များခင်ဗျာစကိုင်းနယ်လေဗရောင်းတော်ကျင်းနေစီမံကိန်းပေါ်မှာဒေသခံတွေရဲ့စန့်ကျင်မှုတွေနဲ့အတူတင်းမာမှုတွေလည်းမကြသေးခင်ကပဲတကြောပြန်ကြီးထွားလာနေကြအောင်လွတ်တော်မှာတင်ပြဖြစ်ရှင်းမှုကြိုးပမ်းကြတဲ့အထိဖြစ်ပါတယ်တချိန်ကဒီအာနာပိုင်ရဲ့အပြင်းထန်နေနေတာခံခဲ့ရတဲ့တိုင်အောင်စီမံကိန်းပေါ်မှာစန့်ကျင်ခန့်ခွက်တာတွေလည်းအခုထိအဆုံးမတက်နိုင်ပဲဖြစ်နေရတာတွေဟာဘာကြောင့်လဲဒီပြဿနာနဲ့ပတ်သက်လို့လွတ်တော်ကအကောင်းဆုံးအဖြေရှာနိုင်မဲ့နေရာလို့ယူဆသလားဆိုတော့ကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ကျွန်တော်ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တဘောသားတွေကိုအရင်ဆုံးကျွန်တော်တို့ဆွေးနွေးစေချင်ပါတယ်အခုဒီမေလာဆန်းမှာပဲဒီချင်းနီ 2.0 လုပ်ငန်းတွေစမယ်ဆိုပြီးဝမ်ပေါင်ကုမ္ပဏီကပြောလိုက်ပြီးတဲ့နောက်မှာပဲနေကန်တွေကဒီမချင်မနှက်နဲ့ဆန်းနှပြပြီးတင်းမာတဲ့အထက်တွေကျွန်တော်ကြားပါတယ်ဆိုတော့ဟိုအဓိကအဖြစ်ဆန်းနှပြတဲ့သူတွေကလက်တလုံးမှာဘာလို့မချင်မနှက်ဖြစ်နေတာလဲဒါကျွန်တော်ဟိုစကိုင်းနဲ့လွတ်တော်ကိုစတဲ့ဒေါက်တာသိန်းနိုင်ရဲ့သဘောထားကိုအရင်ဆွေးနွေးစေချင်ပါတယ
်ဟုတ်ကျွန်တော်တို့အဓိကမချင်နဲ့တဲ့အကြောင်းရင်းတော့ပြီးခဲ့တဲ့ကာလကလည်းဘလဘမလီလေးပြောရရင်တော့ကျွန်တော်တို့ဟိုလာလေယာဉ်မီဒီကိုအစကလေးကဟိုလာဒါသိဟိုဘောကျွန်တော်ရချင်းမပေးပဲသိင်းခဲ့တယ်ပေါ့နော်ရချင်းမပေးပဲသိင်းခဲ့တော့ဒီနဲ့ရိုချီလောက်ပဲပေးတယ်အဲ့ဒီကနေဖြစ်လာတာပေါ့ခုလိုလိုနေဖြစ်ရတဲ့ကိစ္စကတော့ကျွန်တော်တို့ခြံစည်းကိုခတ်လိုက်တယ်ပေါ့2014ခုဟိုလာအဲ့ဒီခြံစည်းကိုခတ်လိုက်တော့ဒေါခင်ဝန်းတော်အောင်ကျွန်တော်တို့ဟိုလာဒီဆုံးမှုဒီခတ်ပြီးတော့ဒီဆုံးမှုဖြစ်ခဲ့တယ်အဲ့ဒီခြံစည်းကိုခတ်ပြီးတဲ့ကာလမှာကျွန်တော်တို့ဒီချက်စီရဲပါသွားတဲ့မြေတွေကရောကြီးကိစ္စမှာကျွန်တော်ခြေတွေကလောလောဆယ်တိုင်းဝင်တိုင်းဆိုးအောင်ကျွန်တော်တို့ဧက900ဝန်းကျင်ခန့်ပေါ့မိုးချိုးပြင်ကဧက250ခန့်2014ကကျွန်တော်တို့2012စတုန်းက39ဦးကမယူတဲ့ထဲက25ဦးပဲကျန်တယ်ပေါ့ကျန်နေပြီပေါ့ယူလိုက်တယ်အဲ့25ဦးကဧက150ဟုတ်ခုတုံးဝဆိုလို့ချင်းဒီနယ်ရောကြီးကျွန်တော်တို့ဧက200ဒီနယ်ရောကြီးဒီချက်စီရဲပါတာပေါ့ဒါတွေကိုကျွန်တော်တို့အခုတော်တော်ကျအစိုးရအသင်းမှာကျွန်တော်တို့ယူဖို့ဆိုပြီးတော့တင်လိုက်တယ်အဲ့လိုတင်လိုက်တဲ့အခါမှာဘာမှမယိုကြီးမပြီးသေးပဲနဲ့ဒီချက်စီကိုအခုအော်ဒါတိုင်းခတ်တော့မယ်ဆိုတော့သူတို့ရဲ့မြေတွေပေါ့ယိုကြီးမပြီးပဲခတ်တာဒါတက်တက်ဒီလကံတွေစော်ကားတယ်ပေါ့ငါးရက်ငါးလ2016ရင်းနေ့မှာထုတ်လို့တာလေဒီယိုကြီးမပြီးပဲထုတ်လို့တာဒီလကံတွေကိုဒါမျက်ခွေပြုတ်တယ်ဆိုပြီးတော့ဒါဒီမကျေနပ်မှုတွေကစပြီးတော့ပေါက်ဖွာလာပြီးတော့တော့ဆလာပြမှုတွေဖြစ်ခဲ့တာပါဗျာဟုတ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တစ်ယောက်ကတော့ဒီသဘောပေါင်းခြင်းထင်းသိဖွဲ့ဖြစ်တဲ့ဒီ EcoDev ကဒါရိုက်တာဦးဝင်းမျိုးသူရဲ့သဘောထားကိုလည်းကြားချင်ပါတယ်ဆိုတော့ဒီဒေသခံတွေအနေနဲ့နင်းနာမှုတွေမကျေနပ်တာတွေရှိတယ်လို့ပဲသဘောပေါင်းခြင်းပေါ်ထိခိုက်နေတဲ့အပိုင်းကနေပြီးတော့ဟိုအစိုးရမှာလည်းဟိုထောက်ပြနေတာလည်းရှိပါတယ်ဆိုတော့ဒီစီမံကိန်းကပေါင်းခြင်းပေါ်မှာရက်ခတ်မှုကဘလောက်တိုင်းတန်တည်ရှိနိုင်တယ်လို့ရေဝီကသုံးသပ်နိုင်တယ်လဲဦးဝင်းမျိုးသူ
အပဝင်းရင်ထိခိုက်နိုင်မှုကတော့အရန်ကြီးမားပါတယ်ဒါကြောင့်မလို့အဲသူတို့ဒီစီမံကိန်းကိုကောင်တာဖော်တဲ့လူတွေနဲ့ဆွမ်းပြလို့ပတ်ဝန်းကျင်တိကျမှုစမ်းစစ်ခြင်းပေါ့ EIA SIA ပေါ့နော်ဒီထဲမှာပါတဲ့လုပ်ငန်းစဉ်တွေကိုတေချာတိကျကျလုတ်ကင်ဖို့လိုပါတယ်တော်တော်လည်းပဲကျွန်တော်တို့လက်ရှိကြားသိနေရတာကနော်ဒီဆုံးကောကော်မတီရဲ့ဆောင်ရွက်ရမယ်ဆိုတော့လက်ညွန်ထားချက်တွေတော့မှပြည်ပဝကမဆောင်ရွက်တဲ့ခါကျတော့ပတ်ဝန်းကျင်ထင်းသိမ်းနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိဆောင်ရွက်လဲဆိုတာကျွန်တော်တန်တရားရှိပါတယ်ကျွန်တော်တို့ရတဲ့သတင်းချက်လျက်တွေအရဆိုရင်ဟိုတော့သူတို့ရဲ့လုပ်ပုံကိုင်ပုံနေရစနစ်ကြမရှိဘူးစနစ်ကြမရှိတဲ့အတွက်ဒီ asset တွေကနော် asset တွေကိုဒီမြေတွေကိုတူးပြီးတော့ asset တွေနဲ့ဖြော်ပြီးတော့နော်သူတို့ဒါဂျင်းကြီးထုတ်တဲ့အခါမှာဒီ asset တွေမြေကြီးထဲမဝင်အောင်ခင်းထားတဲ့ခင်းတွေပေါ့နော်ဒါတွေကိုစနစ်ကြလုတ်ကိုင်ဆောင်ရွက်မှုတွေလည်းမရှိဘူးဆိုတော့ဒီလိုကျွန်တော်တို့လေတုညဉ့်အမ်းမှုအစလေတုညဉ့်အမ်းမှုရောရေတုညဉ့်အမ်းမှုရောမြေတုညဉ့်အမ်းမှုရောပေါ့နော်ဒါတွေတစ်ခုလုံးကအဲ့ data တစ်ခုလည်းမဟုတ်ပဲနဲ့ဒီပဲမုံရံမြို့ရောမုံရံမြစ်ချင်းနှင်းမြစ်ကြီးတစ်ခုလုံးကိုပါထိခိုက်နိုင်တဲ့အနေအထားတွေဒီကိုဖြစ်သွားနိုင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်တစ်ယောက်ကတော့ကျွန်တော်ဒီကိုမင်းမင်းမှာသူကတော့ဒီလက်ဘောင်အရေးမှာဟိုတက်တက်ကြွကြွလှုပ်ရှားနေတဲ့ပုံကိုတူလည်းဖြစ်ပါတယ်သူသဘောထားလဲကျွန်တော်ကြားချင်ပါတယ်ကိုမင်းမင်းအခုအဲ့တော့လောလောဆယ်အခြေအနေမှာကဒေသခံနေနေနဲ့ဘလို့တောင်းဆိုမှုမျိုးတွေတောင်းဆိုနေပြီးတော့ဘလို့အခြေအနေမျိုးရမှာသူတို့ရှင်းနေမယ်ဆိုတော့ဟိုတောင်းဆိုမှုမျိုးတွေရှိနေလဲရေဝီကကျွန်တော်တို့ရှင်းပြပေးပါလား
ဟုတ်ကဲ့ကျွန်တော်တို့ခုဒီကနေ့ဗရမန်ဒေသခံတွေတောင်းဆိုနေတဲ့ဗရမစစ်ကငါးရင်းငါးလာနဲ့အဲ့ဒါကိုကျွန်တော်တို့ကတော့အဲ့ဒီကိစ္စကိုကျင်းနေထောက်ဆောင်ရတဲ့ကိစ္စကိုကျွန်တော်တို့ကောက်ကွက်တာပါခင်ဗျာ။ဒါကောက်ကွက်တဲ့ကြောင်းရင်းကလည်းဒါဖြစ်လို့ဆိုတော့လက်ရောင်းတော့ကျင်းနေပြီ။ဒီဆုံးရေးကော်မရှင်ရဲ့အစီအစဉ်ကအကြံပြုချက်တွေကိုကြည့်ကြကြလိုင်းမဆောင်ရမှုဒါတခုမှကောင်းကောင်းမလုပ်နိုင်ခင်မှာကျင်းနေထောက်လို့မယ်လို့ပြောလိုက်တဲ့ချက်ပါလို့ကျွန်တော်တို့ဒီသားကံလေးရဲ့ဆလာကိုဒီသားကံလေးရဲ့အလားချက်တွေကိုမြတ်ပေါ်ကြည့်တယ်လို့ဒီစာအုပ်ကျွန်တော်တို့ပရမတ်ဆင်းနေနဲ့ငါးရင်းငါးလား2015ကျင်းနေ2015ကျောင်းကျင်းပြီးအဲ့လိုဒီကောင်ကကျွန်တော်တို့ကဒီနေ့အချိန်နဲ့ကျွန်တော်တို့တောက်ဆိုတာတော့ကျွန်တော်တို့ဟိုတိကျရဖြစ်ပေါ့စ
ကျွန်တော်တို့ဒီအရာတွေကိုကျွန်တော်ပြုတ်ခတ်သွားတာ2014ခုနှစ်ကတည်းကပြုတ်ခတ်သွားတယ်ကျွန်တော်တို့စိုက်ပျိုးခွင့်တော့လည်းမရတော့ဘူးအခုချိန်မှာဆိုရင်ကျွန်တော်တို့ဒေသခံတွေနဲ့စာဝတ်နေရေးတွေခက်ခဲနေတယ်နောက်တစ်ခါကျွဲကြနောက်ပါပေါ့နောက်ပါရီစာရဲမှခက်ခဲနေတယ်အဲ့ဒီချက်ကိုကျွန်တော်တို့ပထမဆုံးနေနဲ့တောင်းဆိုတယ်ဒုတိယအဆင့်နေနဲ့ကတော့ကျွန်တော်တို့ဒီနေရာတွေကိုလုံးမရောက်ဘူးဒါဖြစ်လို့တော့ဆိုတော့ကျွန်တော်တို့ဒီစီမံကိန်းညာဆိုရင်ဘဝအမှန်ကကျင်းမရှိတဲ့ချိန်မှာဒီနေရာတွေရောင်းလိုက်ရင်ကျွန်တော်တို့ဒေသတစ်ခုလုံးဒုက္ခရောက်ရမယ်တဲ့အတွက်ကျွန်တော်တို့ဒီနေရာတွေမရောင်းဘူးနှစ်စဉ်ငားမယ်ဆိုတော့ကျွန်တော်တို့ဟိုစိတ်ကူးနေတယ်ကျွန်တော်တို့နှစ်စဉ်ရင်ငားစာချုပ်ကိစ္စကိုကျွန်တော်တို့တောင်းဆိုနေစမှာနောက်တစ်ခါကျတော့ဒီအစီအစဉ်ကနေပတ်သက်တဲ့ချက်လက်တွေအားလုံးကိုကျွန်တော်တို့အစီအစဉ်တစ်စဉ်တောင်းဆိုမယ်ဒီတော့ပုံကျင်ကိစ္စတွေလူမှုပတ်ဝန်းကျင်ကိစ္စတွေလို့ဒီမှာကိစ္စတွေအဲဒီကိစ္စတွေကိုကျွန်တော်တို့တောင်းဆိုလို့မှကျင်းလောက်အောင်မရလို့ရှင်ကျွန်တော်တို့နောက်ဆုံးပိတ်အစီအစဉ်ဒီလိုမျိုးချက်သိမ်းလို့လည်းကျွန်တော်ပြောပါမှာဖြစ်တယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီတော့ကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ရဲ့အမြင်တွေကိုလည်းကျွန်တော်တို့လှည့်ပေးချင်ပါတယ်အရင်ဆုံးကတော့ကျွန်တော်ဦးကျော်လင်းပါခင်ဗျာဒီဝိုင်းနိုင်ငံရေးသမားတူလည်းဖြစ်တယ်ဦးကျော်လင်းရဲ့သဘောထားဆွေးနွေးနိုင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒီလိုရှိဒီဗမာပြည်ရဲ့တရားစာတတွေကစကားလုံးအပါဝင်ပေါ့ဗျာဖေတရားစာတမဆိုလုံးမဆိုရင်အရင်တော့အနိုင်ငံတကာစာချုပ်များဆိုပြီးတော့ကျွန်တော်တို့ international relations အဲ့ဒါနဲ့ပတ်သက်ရင် ratification by the parliament parliament ကသဘောတူခွင့်ပြုမှပြည်ထောင်စုချုပ်ဖြစ်နေအသက်ဝင်ရမှာအခုကျတော့နိုင်ငံတကာစာချုပ်တွေတိုက်ရဲသူတို့လိုချင်သလိုလုပ်ဒေသခံတွေကဒုက္ခရောက်တော့အဲ့လိုပါလီမန်ကလည်းကွာ commission committee ဆိုတာကပါလီမန်တစ်ခုလုံးကိုစားပြုတာမဟုတ်ဘူးစုံစမ်းရေး committee ဆိုတာတော့လုပ်ဒုက္ခရောက်မှစုံစမ်းရေး committee လုပ်လို့အလကားပဲစရတဲ့ဒီစာချုပ်တွေကပါလီမန်တစ်ခုလုံးအပြင်ဒေသခံတွေတက်သည့်ပညာရှင်တွေကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေပါပြည်ပြဆိုဆိုဆွေးနွေးပြီးတော့မှ ratify လုပ်တော့မှဒီလို ratification ရှိမှဒီနိုင်ငံတကာစာချုပ်ကအတည်ပြုလိုက်ပါတယ်။ဒါတည်းနိုင်ငံတကာစာချုပ်ကိုအခြေခံပြီးဖြစ်လာတဲ့အရာတွေပို့လို့နိုင်ငံတကာစာချုပ်နဲ့ပတ်သက်လာရင်1948ခုနှစ်ဖွဲ့စည်းချုပ်ပေါ်ခြေောက်ပြီးအခန်းဆင်းတွေမှာပါတယ်။အခုစာချုပ်တော်ဆိုတာလည်းအကုန်ပြန်ထည့်ပေးမယ်။ဒီ2008မှာအဲ့ဒီအခန်းဆင်းတွေတစ်ခုလုံးထုတ်ထားလိုက်တယ်။အဲ့ဒီအထိပ္ပယ်ကြောင့်ကျွန်တော်ကတော့ဒီနိုင်ငံတကာစာချုပ်များကိုပြည်ရင်းလိုကလောတစ်ခုပေါ်ပြန်ပြည်ထုတ်တော်ကနေပြန်ထားပြီးတော့ဒီနိုင်ငံတကာစာချုပ်နဲ့ပတ်သက်လာလို့ရှိရင်ပါလီမန်ကချိန်ချိန်ပြတ်သုံးသပ်မယ်ဒေသခံတွေရောတက်သည့်ပညာရှင်ရောသုံးသပ်ပြီးမှပြည်တွင်းအတည်ပြုမယ်ဆိုရင်ဘယ်စာချုပ်ကျွန်တော်မှဖြစ်ဖြစ်ပါပဲဖြစ်ဖြစ်ကျွန်တော်ပူဇော်နိုင်ပါပါဟုတ်ကဲ့ကျွန်တော်ကတော့စေတနာနဲ့အားလုံးတရားစားတဲ့ကျင့်စာမဖြစ်အောင်အကြံပေးချင်တာပါပဲခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းဆိုတော့ကျွန်တော်ဒီအရင်အစိုးရလက်ထက်မှာကဒေါ်ဆန်းစုကြည်ကဥဆောင်ပြီးတော့စီမံငင်းနဲ့ပတ်သက်လို့စုံစမ်းတဲ့နေရာမှာဟိုအကြံပြုတက်တွန်းချက်တွေလည်းလုပ်ခဲ့တာရှိပါတယ်ဆိုတော့ဒါတွေအပြည့်အဝအကောင့်ထဲမဖော်ဘူးဆိုတာမျိုးတွေလည်းကြားရပါတယ်ဆိုတော့ဒီဘယ်အပိုင်းတွေမှာအကောင့်ထဲဖော်ဖို့ပြက်ကွက်နေရလဲဒေါက်တာသိန်းနိုင်ဟိုကျွန်တော်တို့ဟိုလက်လန်းမိတယ်လို့ရှင်းပြပေးပါဦးခင်ဗျာ
အဓိကတော့ကျွန်တော်တို့ဒီလေဘရွန်တောင်အစီအစဉ်စာအတိုင်းဟုတ်လားပေါ်ဆောင်မှုရှိမရှိဆိုတာကတော့ကျွန်တော်တို့ဒီစီမံကိန်းတွန်းကဒါကျွန်တော်တို့ဖွဲ့စည်းပုံအရလည်းဒါပြည်တော်စုအစင်တို့တိုင်းဒေသကြီးအစင်တို့တော့ဖွဲ့စည်းပုံအရကျွန်တော်တို့ကန့်တတ်တာအများကြီးရှိတယ်ဗျာနော်အဲ့လိုရှိတဲ့အခါမှာကျွန်တော်တို့ပြည်တော်စုအစင်ကဝန်ကုန်ပြုမှာဝန်ဟောတာဒါသိရှိတယ်ဒါကြောင့်ကျွန်တော်တို့တကယ်တကယ်ဘယ်အပိုင်းမှာအတိအကျကျဘယ်အပိုင်းမှာကျွန်တော်တို့ချိုယွန်းနေလဲဘယ်အပိုင်းမှာမလိုက်နိုင်ဘူးလဲဆိုတာလေဘရွန်တောင်ပေါ်ဆောင်ရေးကော်မတီဆိုတာရှိတယ်ဗျာနော်အစီအစဉ်စာအတိုင်းအဲ့တော့ဒီဖော်ဆောင်ရေးကော်မတီဟာပြီးခဲ့တဲ့ကာလကတော့တည်တဲ့အတိုင်းပဲကျွန်တော်တို့ဥလတ်ထွန်းတို့ဟုတ်လားဥတာအေးတို့တော့သူတို့ဖော်ဆောင်မှုလုပ်ခဲ့တယ်ဒါပေမဲ့တည်တဲ့အတိုင်းပေါ့ကျွန်တော်အားနည်းချက်တွေအများကြီးရှိတယ်အခုလာမဲ့ကာလမှာကျွန်တော်တို့တည်သူလူထုတင်လိုက်တဲ့အစိုးရလည်းဖြစ်သွားတယ်ဖြစ်သွားတဲ့အတွက်ဒီတည်သူလူထုတင်လိုက်တဲ့အစိုးရအနေပြီးတော့ကျွန်တော်တို့ပြည်သူကိုစားပြုတဲ့ပုံစံတွေလည်းဘရောင်းတော်ဖော်ဆောင်ရေးကော်မတီမှာဖွဲ့စည်းပြီးတဲ့အခါမှာဘယ်ပိုင်းမှာအထူးအချို့ရုံးနဲ့သဘောပတ်ဝန်းကျင်မှာဘယ်ပိုင်းချို့ရုံးနဲ့ချို့ရုံးရင်ဘယ်ဥပဒေနဲ့ဘယ်နည်းဥပဒေနဲ့အရေးယူမယ်ဘယ်တိုင်းလာတော့လုံတမားဒီပုံမှာဘယ်လိုလိုအပ်တယ်ဒီလိုကိစ္စတွေကတော့နောက်တစ်ချက်ကကျွန်တော်တို့လေယာဉ်မြေယိုကြီးကိစ္စတွေမှာလည်းဖြစ်ပြနေတာကဟုတ်လားမြေမရှိတဲ့လူယိုထားတာတွေရောကျွန်တော်တို့တွေ့နေရတယ်တော့မြေမရှိတဲ့လူယိုပြန်ပေးတယ်လေဘရောင်းတော်အစီအကံစားပြန်ပေးတဲ့ကိစ္စတွေမှာလည်းဟုတ်လားဘရောင်းတော်အစီအကံစားကကျွန်တော်တို့ရှိထားတာစီမံကိန်းတွေလိုအပ်တဲ့ပမာဏတွေများတင်တာလေပူတာတွေပြန်ပေးပါဆိုတာလေကျွန်တော်စီမံကိန်းထဲမှာပဋိမောလန့်အရှိဘက်ကရှိတယ်ကြည့်တဲ့မြေကိုတင်းပြီးသားလူချပြီးအနောက်ဘက်ကိုလာလို့ဒေသခံတွေရမှလည်းပြဿနာတွေဒါတွေကပါလဲဆိုတရားဥပဒေစိုးမိုးမှုအတိုင်းအတာမရှိတာရေးပြီးခဲ့တဲ့ကာလကဌာနဆိုင်ရာတွေရဲ့အတိုင်းအတာညမှာပြီးကြတဲ့ဟုတ်လားဒေသကိုလက်ရှင်တွေမရှိဘူးမရှိတဲ့အတွက်မာယွန်းမှုတွေအများကြီးနဲ့ဆိုတော့ဒါတွေကအစအနေပြီးအကုန်လုံးပြန်လို့ရမှာဒါကြောင့်ကျွန်တော်တို့ကဒီအစီအစဉ်ခန်းစားမှုတိုင်းလှုပ်ဆောင်နေမဆောင်ဘူးဆိုတာတော့ကျွန်တော်တို့လက်ဘရောင်းတော်ရဲ့ပေါ်ဆောင်ရေးကော်မတီအစ်စ်ဖွဲ့ပြီးတဲ့အခါမှာအဲ့ဒီကော်မတီရဲ့ထုတ်ပြန်ကြေညာချက်ပေါ်မှာတော့ပေါ်ပေါက်လာမှကျွန်တော်တို့ဘယ်အပိုင်းမှာတိတိကျကျဟုတ်လား မလိုက်တော့ဘယ်ပိုင်းမှာလိုအပ်တယ်ဘယ်ပိုင်းမှာတရားစွဲတယ်နဲ့အဲ့ကြမှာဖြစ်လာမယ်လို့ကျွန်တော်တို့ကတော့ယူဆပါတယ်ခင်ဗျ
ာနော်ဟုတ်ကဲ့ကျေးဇူးပါကျွန်တော်အခုလက်တလောနောက်ဆုံးအချိန်လေးရကျွန်တော်သိရဆိုလို့ရှိရင်စောစောလည်းဒီကိုမင်းမင်းတို့လည်းထောက်ပြသွားပါတယ်အခုဒီတင်းနံရောရေးတွေပေးတဲ့ကိစ္စတွေဒီနောက်မြေပြန်ပေးဖို့ကိစ္စတွေတောင်းဆိုရတာရှိနေပါတယ်တချို့ကဒီစီမံကိန်းကိုဖျက်ဖို့တည်အောင်တောင်းဆိုနေရရှိရဆိုတော့ဒီနေရာမှာနှူးနှစ်ဖက်ကျင်းနေနိုင်လောက်တဲ့အဖြေကဘာတွေဖြစ်နိုင်လဲဟိုကိုဝင်းမြတ်ကိုဝင်းမျိုးသူရဲ့သဘောထားဆွေးနွေးပြပါဦးခင်ဗျာဟိုပဝင်းချင်းထိခိုက်မှုတွေနဲ့ဟိုတနက်သမီးအကာအကွယ်ပေးနိုင်ရမယ်နောက်တစ်ခုကဒေသခံတွေရဲ့ဒီလူမှုပဝင်းချင်းကိုလည်းပဲကာဝယ်ဆောက်ရှောက်ရောက်စေတဲ့အဖြေမျိုးဆိုရင်ဘလို့အဖြေမျိုးဖြစ်နိုင်လဲကိုဝင်းမျိုးသူ
ဒီကကဒေသခံတွေအကျိုးရှိတယ်နော်နောက်တစ်ခုကနိုင်ငံတော်ကအကျိုးရှိတယ်ပဝင်းချင်းထိခိုက်မှုကလည်းနည်းတယ်ဆိုတော့အချက်ကိုပေါ်လင်းအောင်ဖော်ဆောင်ဖို့လိုတယ်ဒါတော့လည်းပဲအခုလက်ရှိစီမံကိန်းရဲ့အကောင့်ထက်ပုံမှုကဘလို့မှဒီယုံကြည်မှုကိုမတည်ဆောက်နိုင်ဘူးဒေသခံတွေနည်းနည်းအကျိုးရှိတယ်ဆိုတော့ဘလို့နည်းနည်းမှပြလို့မရဘူးအဲ့တော့အခုလက်ရှိစန့်ကျင်နေတဲ့ယူဝါသားတွေအနေနဲ့ကလည်း तू ကသူလက်တွေ့မြင်ရတဲ့ပုံမှာပဲသူမူတည်ပြီးတော့သူကဆုံးဖြတ်မှာပေါ့နော်ဆုံးဖြတ်မယ်ဆိုတော့သူယုံနိုင်စရာဘာမှမရှိဘူးဆုံးကပြောလို့ဆုံးကဆွေးနွေးတဲ့လူတွေဆွေးနွေးကြလို့ပဲပြက်ကွက်မှုတွေအများကြီးဖြစ်နေတယ်အချို့လည်းစီမံကိန်းကနေပြီးတော့နော်ကျွန်တော်တို့ तू ကနေပြီးတော့စီမံကိန်းကနေပြီးတော့ပေးတာတွေကိုသူတို့ယူပြီးတော့ရွှေ့သွားတဲ့အဖွဲ့တွေလည်းရှိတယ်အဲ့ဒါတွေကိုဘလောက်ဒီတိုးတက်လဲပေါ့ဗျာအဲ့တော့စီမံကိန်းတွေမှာပူပေါင်းပါဝင်ဆောင်ရွက်တဲ့တိုးတက်လဲဆိုတာကိုလည်းလေ့လာတဲ့အခါတော့လည်းဘာမှပြင်းပြမြောက်မြောက်ကိုတိုးတက်တာမရှိဘူးဆိုတော့လူတွေကယုံနိုင်စရာဘာမှမရှိဘူးအဲ့တော့နံပါတ်1ချက်ကတော့ယုံနိုင်စရာဖြစ်အောင်အရင်ဆုံးဒီယုံကြည်မှုကိုတည်ဆောက်ဖို့လိုတယ်ဒါကြောင့်မလို့ဆုံးမပြောတဲ့စုံကောကပြောတဲ့နော်လုပ်ငန်းဆောင်ဖို့ဆောင်ရမယ့်ဟာတွေကိုတည်ကြလို့ဖို့လိုတယ်တို့လည်းအဲ့မှာအားနည်းချက်တစ်ခုရှိနေတာကဘာလဲဆိုရင်ကျွန်တော်သုံးဝင်ဆိုင်ကော်မတီဖွဲ့ဖို့လုပ်တယ်သုံးဝင်ဆိုင်ကော်မတီဆိုတာဒီဒီကကတော့နော်ဒါတော့အောင်ဆန်းစုကြည်ဦးဆောင်ပြီးတော့ဒီလုပ်ငန်းကိုနော်ပြန်လည်စစ်ဆေးလိုက်တဲ့အတွက်သူကပတ်ဝန်းကျင်ထိခိုက်မှုတွေလူမှုရေးထိခိုက်မှုတွေဆောင်ရွက်တင်တာတွေကတော့ရှိသေးတာအဲ့တော့အနာတိရယ်ဆေးပေးတယ်ပေါ့သူတို့လည်းပဲအခုဆေးတောက်ရလားဆိုတဲ့ပြဿနာပေါ့နော်ဆေးတိုင်းရောတေချာလိုက်နာဆောင်ရွက်လားဆိုတော့ဂရီကဝတ်ကိုနော်ဘယ်လောက်ထိပေါ်ဆောင်မလဲဆိုတဲ့ဟာကိုအမကန်ချက်ကမရှိဘူးဖြစ်နေတာအဲ့တော့အဲ့အတွက်ကိုလုပ်တာကအော်အကောင့်တက်ဖော်တာကော်မတီဖွဲ့တာတက္ကနာနောက်တစ်ခုကသုံးဝင်ဆိုင်စောင့်ကြည့်တဲ့ကော်မတီပေါ့နော်ဒါကိုကျွန်တော်က joint monitoring လို့ခေါ်တာပေါ့နော်အဲ့တော့အဲ့ဒီအဖွဲ့ကိုဖွဲ့ဖို့လိုနေတယ်အဲ့ဒါရွာသားတွေပါရမယ်နောက်တစ်ခုကကျွန်တော်ကုမ္ပဏီကလည်းပါရမယ်ပြီးရင်သက်ဆိုင်ရာအစိုးရပါမယ်ပြီးတော့လွတ်လပ်စွာ independent ပေါ့လွတ်လပ်စွာဝင်ပြီးတော့ပတ်ဝန်းကျင်ကိုစောင့်ကြည့်တဲ့အဖွဲ့တွေပါမှသာလေသူတို့လုပ်နေတဲ့လုပ်ငန်းတွေကနော်သူတို့ဘယ်လိုလုပ်ရမလဲဆိုတော့နော်ဒီ EMP လို့ခေါ်တဲ့ environmental management plan ပေါ့ပတ်ဝန်းကျင်ရေးရာစီမံခန့်ခွဲမှုအစီအစဉ်တိုင်းလုပ်ပါမယ်ဆိုတာကိုကြာကြာကျွန်တော်တို့ကစောင့်ကြည့်နေလို့ရမယ်။နော်ဒီတိုင်းလွတ်ထားရင်တော့ကုမ္ပဏီရဲ့အနေထားကတော့သူတို့နားလဲသလိုသူတို့လုပ်ရသလိုလုပ်တာဖြစ်တဲ့အတွက်ပို့ပြီးချိန်နေဆိုမယ်ရွာသားတွေကတော့ပို့ပြီးတော့ယုံကြည်မဲ့မယ်။ယုံကြည်မဲ့မယ်ဆိုရင်ရွာသားတွေမပူပေါင်းရင်တော့နောက်ဆုံးတော့ဆောင်းကပြောသလိုပေါ့နော်။စီမံကိန်းလုံးဝဖျက်သိမ်းရေးဆိုတာကိုတိုက်ပွဲဝင်မယ်။အဲ့ဒါကလည်းမှားတယ်လို့မထင်ဘူး။ဘာလို့လဲဆိုတော့နော်အဲ့လိုသာဆက်သွားနေရင်ဒီဒေသခံတွေနဲ့မကဘူး။ကျွန်တော်စိုးရိမ်နေတာကအဲ့ဒီဒီမုံရမျိုးကြီးရောဒီချင်းမြစ်ကြီးရောတစ်ခုလုံးပြတ်သွားမဲ့အန္တရာယ်ဟိုရှိတယ်အဲ့ဒါတွေကိုကျွန်တော်ပြန်လဲကုစားဖို့ဆိုတာတိတ်ပြီးတော့ကြေးကြီးလုံးအားကြည့်တယ်ဒါကြောင့်မို့ဒီဟာကိုကျွန်တော်နိုင်နိုင်နေနေဖြစ်ဖြစ်စီဖြစ်သင့်ဖြစ်တဲ့ဓာတွေကိုအမြန်ဆုံးဆောင်ရွက်မှကိုဖြစ်မယ်ထင်တယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီပါဝင်ဆွေးနွေးကိုဆက်သွယ်ထားတဲ့နောက်ထပ်ပုဂ္ဂိုလ်တူရှိနေပါသေးတယ်ဦးစောလွင်ပါခင်ဗျာဦးစောလွင်ရဲ့သဘောထားလဲဆွေးနွေးနိုင်ပါလေโอเคอู้ซอลินจ้าล่ะไม่ดีโอเคอู้ซอลินไลน์จ้าไว้นะดูไว้เราอะคูอะตันไฟเนี่ยเป้โปถ่าได้ปกติเดียวกูแล้วเราแคล่ไปขึ้นมาแล้วตัวก็จังกิ้งมิวอ่ะอู้จ่อเล่นมาอู้จ่อเล่นอ่ะเราอะตันไฟเป้โปบีซุ่นนี่ท่าล่ะครับเนี่ย
ซาลินีမျိုးเนี่ยได้อ่ะเลบรอนเอเกษาสานะปะดูริเนี่ยต้องสู่เจ็ดกูจี้อภิเษกถั่วพี่ตาบาดอซาสุจิอู้ส่งได้คอมเมดี้เนี่ยอาชีพคันตินปะเจ็ดไอ้อะคาวเทมาพอลุผิดอ่ะบาเวဒါကိန်းဆိုရတော့လူလူမကျင်တဲ့ချက်တွေထွက်ပေါ်လာတိုင်းစုံစမ်းစစ်ဆေးရေးတွေလုပ်ခဲ့ပေးမယ်။ဟန်ပြလုပ်တာတွေကများလွန်းလို့အပြေမပြေပြင်ခဲ့သလိုပြဿနာတွေလည်းမရှင်းလင်းနိုင်တာများပါတယ်။ကျိုးစီးပွားတွေကဥပိုင်ခရိုနီနဲ့အာနာပိုင်တွေရဲ့အကျိုးစီးပွားနဲ့ပတ်သက်လို့ပြက်ပြက်သားသားအရေးမယူနိုင်ခဲ့တာတွေကလည်းတပုံတပင်ပါ။ကြွေးကြော်တက်လာတဲ့တန်ရှင်းသောအစိုးရကောင်းမွန်သောအစိုးရဆိုတဲ့ကြွေးကြော်ချက်ကိုတောင်းထိပ်ပိုင်းကအစမတန်ရှင်းမကောင်းမွန်ခဲ့လို့အောက်ခြေမှာလည်းမပြေပြင်ခဲ့တာပါ။ကိုပြဋ္ဌာန်းထားခဲ့တဲ့ဥပဒေတွေကိုတောင်းကိုအခါခါချိုးဖောက်ခဲ့တာဆိုတော့လေဘရောင်းကိစ္စကဒီမိုကရေစီအစိုးရအထိတက်ရောက်မှုရှိတာကလည်းသဘာဝကျပါတယ်အခုတက်လာတဲ့အစိုးရကတော့ရခိုင်အစိုးရလိုငဲ့ကွက်စရာမရှိလေတော့ဖြည့်ရှင်းရမယ့်ကိစ္စတွေကိုရှင်းရှင်းလင်းလင်းဖြစ်အောင်လှုပ်ဆောင်ပြနိုင်မှာပါပြဿနာတွေကိုပြေလည်အောင်ဖြည့်ရှင်းနိုင်တဲ့အာဏာကပြည်သူလက်ထက်မှာမရှိခဲ့လို့မပြေလည်ခဲ့တဲ့ပြဿနာတွေကိုဒီနေ့ပြည်သူအကျိုးစီးပွားကိုဥထိတ်ထားတဲ့အစိုးရတဲ့အနေနဲ့တစ်ခုပြီးတစ်ခုရှင်းလင်းသွားအောင်လုပ်သွားတာကိုမကြခင်မှာကျွန်တော်တို့မြင်တွေ့ရတော့မှာပါဘာဖြစ်လို့လဲဆိုတော့အခုရထားတဲ့အာဏာကပြည်သူတွေရဲ့လက်ထဲကိုရောက်ရှိလာတဲ့အာဏာအစစ်အမှန်ဖြစ်လို့ပါပဲဗျာ
ဟုတ်ကဲ့ဒါကတော့ကြံကင်းမျိုးကဥကျော်လင်းမှာကျွန်တော်တို့ဒီ Facebook ကနေပြီးတော့ကျွန်တော်တို့ပြပို့ထားတဲ့တချို့မှတ်ချက်တချို့ကိုလည်းကျွန်တော်တို့ဒီနေ့မှာဖော်ပြခြင်းပါတယ်တယောက်ကတော့ Sunday Rain ဆိုပြီးသူကကျွန်တော်တို့ဆီမှာ message ထားသွားတာပါသူကတော့လွတ်တော်အကောင်းဆုံးအဖြစ်ရှာမှာကတော့ဒေသခံတွေကိုချွေးသိပ်ပြီးတော့ဆက်လုပ်ခိုင်းစီမှာပါတဲ့ပြည်သူလူထုဆိုပြီးတက်လာတဲ့အစိုးရကပြည်သူမကြက်ရင်ဘာလုပ်မလဲဒေသခံတွေရဲ့စီးပွားရေးလူမှုရေးကျန်းမာရေးအဆရှိတီတို့ကိုဦးစားပေးသင့်ပါတယ်တဲ့နောက်တစ်ယောက်ကတော့ကိုကျော်ထွေးပါတဲ့သူကတော့ကျင်းနေစီမံကိန်းကနိုင်ငံဖွံ့ဖြိုးဖို့လုပ်ခဲ့တယ်ဆိုရင်စင်းရဲတောင်သူတွေကိုဖွံ့ဖြိုးတိုးတက်အောင်မလုပ်ဖဲနဲ့ဘာလို့အတင်းအဓမ္မသိမ်းဆည်းခဲ့ပါသလဲမြန်မာနိုင်ငံတဝမ်းမှာလက်နက်အားကိုနဲ့အာဏာယူထားတာများပါတယ်ပြည်သူတွေပိတ်ဆက်နေရတာလည်းများပါပြီတဲ့လေယာသင်းရုံနဲ့မကလူသက်ပါပိတ်ဆက်နေရတော့မယ်လို့မြင်ပါတယ်တဲ့နိုင်ငံတော်ရဲ့အကျိုးမြတ်ဘယ်သူလက်ထက်ရောက်သွားတယ်လဲဆိုတာအကောင့်ထဲလည်းမပေါ်ပါဘူးတဲ့ဒီတစ်ခါလည်းပဲမတ်တက်ရက်ပြီးကန့်ကွက်ကြလိမ့်မယ်ထင်ပါတယ်ကျွန်တော်ထင်တာတော့သူဆိုလိုတာတော့ဟိုတစ်ခေါက်ကဒီလေဗရောင်းအရင်နဲ့ပတ်သက်ပြီးလွတ်တော်ထဲမှာတင်ပြဆွေးနွေးတဲ့အချိန်မှာတက်မလို့သားကိုစရီဘက်ကကန့်ကွက်တာကိုသူကရည်ညွှန်းမုံရပါတယ်ဆိုတော့အခုဒီကိစ္စနဲ့ပတ်သက်လို့အခုလွတ်တော်ထဲမှာပါတင်ပြပြီးဆွေးနွေးဖို့ဒီထိဟိုတိုက်တွန်းချက်တွေလည်းရှိနေတယ်ဆိုတော့ဒါရီကဘလောက်ထိလွတ်တော်ထဲမှာဒီကိစ္စကိုတွန်းအားပေးနိုင်မယ်အလားအလာမျိုးတွေရှိလဲဒေါက်တာသိန်းနိုင်ဆွေးနွေးပြပါဦးခင်ဗျာ
အဲ့ကျွန်တော်တို့ဘိုင်းအနေနဲ့တော့စောစောကကျွန်တော်တို့လွတ်တော်မှာလာရောက်ရှင်းလင်းပြတဲ့စောစောကရည်ရွယ်ညီညွတ်မှုအပိုင်းပေါ့နော်ကျွန်တော်တို့ဒီဘိုင်းနေဆိုလို့ရှိရင်ကျွန်တော်တို့ဒီညီချောင်းထဲမှာကျွန်တော်တို့ရည်ဒုဒီကုမ္ပဏီရဲ့စွန့်ပစ်ရည်တွေပေါ့ဒီရည်တွေကိုကျွန်တော် pH level တိုက်နေလားကျွန်တော်ညွှန်မှုမေးတယ်ညွှန်မှုမေးတဲ့အခါမှာကျွန်တော်တို့ကုမ္ပဏီကနေပြီးဝမ်ပေါက်ကုမ္ပဏီနေအကြောင်းမပြန်နေဘူးပေါ့ဒါရီကဖြစ်ခဲ့တာတော့ပြီးခဲ့တဲ့ကာလပေါ့အခုကာလမှာကျွန်တော်တို့လွတ်တော်ဟာပြည်သူလူထုကိုစားပြုတဲ့လူတွေရလာများလာတဲ့လွတ်တော်မှာကျွန်တော်တင်ပြလာရင်ဒါနိုင်ငံတော်ရဲ့ဥပဒေကိုမလိုက်နာတာလား EUPA 7ဖြစ်ပြီးမှချလीဒါမှကျွန်တော်တို့ရေးတမ်းအဲ့တော့ကုမ္ပဏီဆိုတာလည်းကျွန်တော်တို့ကဘာမှာကုမ္ပဏီနဲ့ဆက်တွေ့ပြီးတော့ကြီးပွားရေးဆိုတာကုမ္ပဏီများနဲ့တော့လောက်ကန်ဆောင်မှာသူတက်လာတဲ့တိုင်းပြည်တွေများတယ်ကုမ္ပဏီတစ်ခုကိုကျွန်တော်တို့တွက်လိုက်ပြီးဒေသတစ်ခုကြည့်ပြီးတနိုင်ငံလုံးကနောက်ထပ်ကုမ္ပဏီတွေအများကြီးကျွန်တော်တို့ဝင်အောင်မှာအဲ့ကျွန်တော်တို့မကားလို့နိုင်တဲ့ကုမ္ပဏီအများကြီးပေါ့ဗျာစိုက်ပျိုးရေးကုမ္ပဏီဒါလည်းမရှိသေးဘူးမရှိသေးတော့ကုမ္ပဏီကဆက်တွေ့နေရမယ်တွေဒီကုမ္ပဏီတခုကိုကျွန်တော်တို့ကဥပဒေနဲ့အညီထွတ်တော်လဲပြပြသားတဲ့ဥပဒေပြထမ်းမယ်ပြုပြင်မယ်ပြုပြင်ပြီးတော့ဒီတဘာဝပတ်ဝန်းကျင်ညီညွတ်မှုကိုလည်းဥပဒေနဲ့ထိမ့်မယ်ထိမ့်ပြီးဒီဥပဒေတိုင်းတကယ်အကောင့်ထဲပေါ်ဆောင်ရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကအားလုံးအဆင်ပြေသွားနိုင်တယ်နောက်ဒီအဆင်ပြေဖို့အဓိကကတော့ကျွန်တော်တို့လွတ်တော်နေမဟုတ်ဘူးနောက်ဒီဒေသမှာရှိတဲ့ဒေသခံတွေရောနောက်ဒီကုမ္ပဏီရောအစိုးရပိုင်းတွေရောလွတ်လပ်ကိုယ်စားလှယ်တွေရောထိတွေ့ဆက်ဆံပြီးတော့ကုမ္ပဏီပိုင်းကဒေသခံတွေအတွက်ဘယ်လိုထိခိုက်မှာမို့ဘယ်လိုပုံလင်းမြင်တာမှုနဲ့လုပ်ပြနိုင်မလဲ။ဟောအဲ့တော့ကုမ္ပဏီကနေပြီးတော့ဘာလုပ်ပေးမှလဲ။ဟောအစိုးရဘယ်လိုကာကွယ်ပေးမှလဲ။ဒီလိုထိတွေ့ဆက်ဆံမှုမျိုးတွေများများနဲ့ကျွန်တော်တွားဖို့လည်းလိုတယ်။ဒါကြောင့်ကျွန်တော်လွတ်တော်ပိုင်းအနေနဲ့ကတော့အဓိကလှုပ်သွားမှာတွေကတော့ကျွန်တော်တို့တတ်နိုင်နေမြတ်ပြီးခဲ့တဲ့ကာလကလည်းကျွန်တော်တို့လွတ်တော်ကြီးဟိုလိုစတာမဟုတ်သေးပေမလို့သူတို့ရေရင်ပြည်တွေလာတယ်ကျွန်တော်တို့တဘောပါဝင်နေလာတယ်မေးစရာရှိတယ်မေးမှာပဲဒါပါကြောင့်လဲအဲ့ဒီပေါ်အဖြေတွေ့ရင်ကျွန်တော်တို့ဘာလို့ရမလဲဆက်ဆက်ပြီးတော့ပြည်သူကိုစားပြုတဲ့လွတ်တော်အမှတ်တွေများပါတယ်ပြီးခဲ့တဲ့လွတ်တော်လို့မဟုတ်ဘူးဒါကြောင့်ကျွန်တော်တို့ရှေ့လျှောက်အရှင်ရလာရင်တော့ကောင်းပါအခုမှကျွန်တော်တို့အစရှိသေးတော့တော့ကျွန်တော်တို့အခုရေတွန်းသူအခုရေကြီးတော့လို့မဖြစ်သေးတော့ရေနောက်တွေကျွန်တော်စုပ်ထုတ်နေအောင်ပါပါဒါကြောင့်ပြည်သူလူထုအနေနဲ့လည်းဖြည်းဖြည်းချင်းစောင့်ပြီးတော့ကျွန်တော်တို့လှုပ်သွားမှအနာဂတ်လည်းလာမှာပြိုင်ပြန်သွားရင်ကျွန်တော်တို့ကောင်းမှာမဟုတ်ဘူးဒါကြောင့်ဖြည်းဖြည်းချင်းနဲ့ကျွန်တော်တို့တို့တော့ဘာလဲလှုပ်ရှားရှိတာလှုပ်သွားမှာပါလို့ကျွန်တော်ပြောချင်ပါလေခင်ဗျ
ာဟုတ်ကဲ့ကျေးဇူးပါကိုဟိုအခုကျွန်တော်တော့တော်တော်ရှင်သွားသွားဦးစောလွင်ကိုကျွန်တော်ပြန်ပြီးဆက်သွယ်လို့ရပါတယ်ဦးစောလွင်ရဲ့သဘောထားလဲဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ဒီနေ့ပြောင်းတော့အရင်ကဘာရောတနင်္ဂနွေလုံးမှာကတရားဥပဒေစိုးမိုးမှုကအင်မတင်နေနေပါလေဒါကြောင့်ကျွန်တော်မြန်မာနိုင်ငံတို့ပြီးအခုလွတ်တော်မှာလဲပဲနောက်ကပြည်သူများတို့လိုအပ်ချက်ကိုဖြစ်ပြီးပြည်နိုင်မှာမဟုတ်ပါဘူးကြည့်ပြီးနေမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့တက်မလို့ကနေပြီးတော့တမန်လာယူထားတဲ့အခွင့်အရေးကိုမဖြောက်ဖြင်းနိုင်မမြ။လုံးဝတရားဥပဒေစိုးမိုးမှုမရနိုင်ပါဘူး။နောက်ထပ်လေကြံ့ကြံ့မှုတွေဆန္ဒပြမှုတွေစုပ်မှုတွေကျက်လာမှာပဲ
။ဟုတ်ကဲ့ခင်ဗျာ
။နောက်ထပ်ဒီအခွင့်အရေးမျိုးကိုဟောပြောရအောင
်။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။အခုဒီမှာတော်တာရှင်ဦးစောလွင်လည်းပြောသွားပါတယ်။နောက်စစောကလည်းဦးကျော်လင်းစာထဲမှာလည်းထောက်ပြထားပါတယ်။အခုဒီလက်ဘရောင်းကိစ္စမှာအကျိုးစီးပွားကိစ္စတွေကလည်းပြဿနာတစ်ခုဖြစ်နေတယ်ဆိုပြီးတော့ပြောပါတယ်။အထူးသဖြင့်ကတော့ဒီဝမ်ပေါင်းနဲ့ပတ်သက်လို့ထားတာလည်းကျွန်တော်တို့စစ်တပ်ကပိုင်းနဲ့ဥပိုင်ကုမ္ပဏီကလုပ်ငန်းဖြစ်နေတယ်ဆိုတော့ဒါတွေနဲ့ပတ်သက်တော့ဒီစစ်တပ်နဲ့လည်းဆက်နွယ်နေတယ်ဆိုတော့လွတ်တော်မှာတွန်းအားပေးဖို့ဆိုတာဘလောက်ထိဖြစ်နိုင်ရည်ရှိလဲ။ကိုဝင်းမျိုးသူရဲ့သဘောထားဆွေးနွေးပါဦးခင်ဗျာ။
လွတ်တော်မှာတော့ဒါစစ်တပ်ရဲ့အကျိုးစီးပွားဆိုရင်တော့တပ်မဲ့ကိုယ်စားလှယ်တွေကတော့စန့်ကျင်မှာပေါ့လေတိုးတိုးလည်းပဲဒီကောင်ကိုကျွန်တော်တို့ကင်တွင်နိုင်တာကဒီအုပ်ချုပ်ရေးအဖွဲ့ပေါ့နော်စိုးရအနေနဲ့ကင်တွင်နိုင်တာကတော့ကျွန်တော်တို့ EITI process ရှိပါတယ် တော့ဒါဆိုလေ EIDI process က EIDI ကလက်ရှိကျွန်တော်တို့ဒါအစိုးရတက်တဲ့ချိန်မှာသူကခိုက်တဲ့အားဖြင့်ဘယ်လိုဆက်ဆောင်ရမယ်ဆိုတာဟိုကျွန်တော်လက်ညှိုးမှုမရှိတော့ခိတ္တတက်နေပါတယ်ဒါလို့လည်းပဲကျွန်တော်တို့ဒီ EIDI ရဲ့ level တွေကနေပြီးတော့ကျွန်တော်ဥပိုင်ရဲ့เนาะကျွန်တော်အကျိုးစီးပွားတွေကိုတရားဝင်စစ်ဆေးတာတွေတော့အခုဆိုဥပိုင်ကကျွန်တော်တို့เนาะပြည်သူပိုင်အဖွဲ့အစည်းဖြစ်သွားပြီပေါ့အရင်တော့ကတော့စစ်သက်ပိုင်ပေါ့အခုကတော့ကျွန်တော်တို့အများကုမ္ပဏီ public company လောက်လိုက်ပြီးဖြစ်တဲ့အတွက်လို့တို့ကျွန်တော်တို့စစ်ဆေးမယ်ဆိုရင်ချိုးအားတွေကိုထိန်းចောင်းလို့ရပါတယ်ကျွန်တော်မြင်တာကတော့အစိုးရအဖွဲ့ရဲ့လုံနိုင်တဲ့စွမ်းရည်တန်းမှာ gain လုံနိုင်တာတွေအများကြီးပါတယ်အဓိကကတော့ data ဆိုင်ရာအစိုးရဝင်ကြီးချုပ်ပေါ့เนาะအရင်ခေတ်တုန်းကတော့အရင်ဝင်ကြီးချုပ်တွေကမလုပ်တဲ့အတွက်ကိုသူတို့ကနေဟန်တာနေတဲ့အတွက်ကိုလုံနိုင်တရားရှိတာတွေမလုပ်တာပါအဲ့တော့ကုမ္ပဏီကိုသွားပြောရင်လည်းကုမ္ပဏီကပြန်ပြီးတော့သူကကျွန်တော်တိတိလောက်ရတော့เนาะပြန်ပြီးတော့သူကအပြစ်လွှဲချမှာပဲသူတို့ကလုတ်ချင်ပါလေဒီဆိုင်ကအစိုးရအိဒီယာမလုပ်ပါလို့ဆိုတော့ကျွန်တော်တို့ကဒီလိုပဲဘောလီဘောလည်နေမဲ့သဘောရှိတယ်ဒါတော့လေဒါကြောင့်မလို့ဒေတာခံဒေတာဆိုင်ကအစိုးရဖွဲ့ရဒါကို PPO ကเนาะသူကဂိုင်းတွဲဆောင်ရွက်ပါအဲ့တော့ဆောင်းလို့ကြွန့်ကျင်တဲ့လူတွေအဖွဲ့တွေနဲ့ဒီအစိုးရရဲ့เนาะကျွန်တော်တို့လုတ်ပိုင်ခွင့်အာဏာတွေကဂိုင်းမယ်ဆိုရင်တော်တော်များများကိုဂိုင်းနိုင်မယ်လို့ကျွန်တော်ထင်ပါတယ်တော်တော်ကလည်းဒါပံပိုးပေးမယ်ဆိုတော့တက်ကနေပြီးတော့စန့်ကျင်မှုတွေကတော့ရှိနေဦးမှာပဲအဲ့တော့အဓိကအရေးကြီးတာကတော့ကျွန်တော်တို့ဒီဒေတာဆိုင်ရာဆိုးရပါပဲကျွန်တော်အမြင်ရတော့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီအစီအစဉ်ဆုံးမသက်ခင်မှာဒီကိုမင်းမင်းကိုလည်းမေးချင်ပါတယ်ကိုမင်းမင်းတို့ဒီမှာလက်ရောင်းရင်းနဲ့လှုပ်ရှားနေတဲ့သူတွေအနေနဲ့ဒီလွတ်တော်ကိုဘယ်လောက်အားကိုးလဲလွတ်တော်ဟာဟိုနဲ့ဒီအခုအစိုးရတက်လာတဲ့အချိန်မှာဒီအစိုးရတက်နဲ့ဒီလွတ်တော်နဲ့အပေါ်မှာကိုမင်းမင်းတို့တက်ကြွလှုပ်ရှားတဲ့သူတွေအနေနဲ့လက်ရောင်းရင်းနဲ့ပတ်သက်လို့ဘယ်လောက်ဒီမျှော်လင့်ထားလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီတက်တဲ့အနေနဲ့ကျွန်တော်တို့ကအားဖြင့်လွတ်တော်ကိုဟောပြောတယ်။အရင်လိုတော့ကျွန်တော်တို့လွတ်တော်အားဖြင့်ကျွန်တော်တို့ဒီလူလူကရွေးချယ်တင်ခဲ့တဲ့ကိုယ်စားလှယ်တွေတက်သွားတယ်။အဲကြောင့်မို့လို့ဒီလိုဒီကနေ့ပေါ့။အဲဒီဒီလူလူတို့ကျွန်တော်တို့အားကိုးတဲ့နေ့ကိုဘရောင်းဒေးဆောက်လို့ရှိရင်ခုလက်ရှိမှာကျွန်တော်တို့တက်တဲ့ဒီလူတို့ဒီလူလူတို့ကိုလည်းကျွန်တော်တို့ဒေသခံတွေရဲ့ဒေသနဲ့ဆွာနာတွေတောင်းဆိုချက်တွေကျွန်တော်တို့ပို့ထားတယ်။တောင်းခံပါလေဒီလူတို့ကျွန်တော်တို့မြင်နေလူတို့ကလည်းကကိုကျိုးဆောက်တာတွေလူတို့ကတော့ဒီလူလူရဲ့ဒီလာကြည့်တယ်ကျွန်တော်ဒီသားကနေအဲ့ဒီကြည့်တယ်ဟိုအကောင်းဆုံးဖြစ်ချင်းပြနိုင်မလို့မလို့လဲကျွန်တော်တို့ကျွန်မတို့ကြပါအဲ့လောက်ပါပဲ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာစကိုင်းတိုင်းလွတ်တော်ကိုစဲဒေါက်တာသိန်းနိုင်သဘောပေါင်ခြင်းထင်းသိမ်းရေးဖွဲ့ EcoDev ကဒါရိုက်တာဦးဝင်းမျိုးသူနောက်စာရီအတန်ဖိုင်နေနဲ့ပေးပို့ကြတဲ့ဒေါက်တာရှင်နေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
သောလတူမဆူမနဲ့အတူကိုအောင်လွင်ဦးစီစဉ်တင်ဆက်တဲ့တရိုက်လေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ရနေ 7:00 အထိလိုင်းဒိုမီတာ30နဲ့51တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။ဒီကနေ့အင်္ဂါနေ့ညပိုင်းအစီအစဉ်နဲ့မကြခင်ပြီးဆုံးတော့မှာပါ။အခုကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမသိငိထိုက်ကပြောပြပေးပါအောင်ရှင်။ဂျပန်နိုင်ငံဟီရိုရှိမာကိုဒီလကုန်ပိုင်းမှာသွားရောက်မယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကဒီကနေ့အင်္ဂါနေ့မှာကြေညာလိုက်ပါတယ်။ဒုတိယကမ္ဘာစစ်ပြီးဆုံးကနေအချိန်1945ခုနှစ်အတွင်းကမ္ဘာပထမဆုံးအနုမျိုးဘုံကိုအမေရိကန်စစ်လေရင်ကကျဲချခဲ့ပြီးလူပေါင်းတောင်းချီတည်ဆုံးခဲ့ရတဲ့ဂျပန်နိုင်ငံဟီရိုရှိမာမြို့ကိုအမေရိကန်သမ္မတတဦးအနေနဲ့ပထမဆုံးသွားရောက်မဲ့ခီးစဉ်လည်းဖြစ်ပါတယ်။အငင်းပွားနေတဲ့တံတရုတ်ပင်လယ်ပြင်ထဲမှာနိုင်ငံတကာရေချောင်းသွားလာမှုတွေလွတ်လပ်စွာလုပ်နိုင်တယ်ဆိုတာကိုပြသဖို့အတွက်ရေတပ်စစ်သင်္ဘောတစီးကိုဆေးလွတ်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောဆိုလိုက်ပါတယ်။တောင်တရုတ်ပင်လယ်ထဲမှာရေပိုင်တဲ့နေရာအများအပြားသူတို့ပိုင်တယ်လို့တရုတ်တို့ပြောနေတာကိုစိန်ခေါ်တဲ့အနေနဲ့တရုတ်တို့ထိန်းချုပ်ထားတဲ့ Fairy Cross တန်နာ6တန်းရဲ့ရေမိုင်12မိုင်အကွာအထိအမေရိကန်စစ်သင်္ဘော USS William F. Lawrence ခုံပေါင်းခဲ့တာလို့ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရ Bill Avan ကပြောပါတယ်။ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာတော့သကပြောရှင်တည်တဲ့စီယုံရေးပွဲတွေအတွင်းမှာလည်းချီးမွမ်းမှုတွေရော့ကဲ့ရဲ့ရှုပ်ချခံရမှုတွေကိုရော့ရရှိခဲ့သူရိုဒရီဂိုဒူတာတီအနိုင်ရဖို့တေချာသလောက်ရှိနေပါပြီ။အစိုးရကတရားဝင်အတိအမှတ်ပြုထားတဲ့ရိုမန်ကက်သလစ်မဲပေးပွဲစောင့်ချက်ကြီးချက်ရေးအဖွဲ့ရဲ့တရားဝင်မဟုတ်သေးတဲ့မဲရည်တွက်မှုအရာအသက်82နှစ်အရွယ်တောင်ပိုက်တာဖို့မြို့တော်ဝင်ရိုဒရီဂိုဒူတာတီကမဲအများစုကိုရရှိထားပြီးအဓိကရှင်ပြိုင်ဘက်တွေထက်မဲအသားနဲ့ဦးဆောင်နေပါတယ်။ရခိုင်ပြည်နယ်တွင်လူမှုအတိုင်းဝိုင်းနေကြယုံကြည်မှုတိစောက်ဖို့အရေးကြီးတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကပြောဆိုလိုက်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံနဲ့ပတ်သက်လို့တော့အမေရိကန်ပြည်တော်စုအနေနဲ့နိုင်ငံတကာမှာပုံမှန်လိုက်နာကျင့်သုံးနေကြအတိုင်းဆက်ပြီးခေါ်ဝေါ်သုံးဆွဲမယ်လို့အမေရိကန်သံအမတ်ကြီးစကော့မာစီယေကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုမသုံးသင့်ဘူးလို့ဒေါက်ဆန်းစုကြည်ကအမေရိကန်တို့ကိုပြောဆိုခဲ့တဲ့အပေါ်ဒီကနေ့ထုတ်နယူးယောက်တိုင်းစ်သတင်းစာကြီးရဲ့အယ်ဒီတာအပေါ်မှာလည်းဝေဖန်ရေးသားထားပါတယ်ရှင်။ တရင်အချင်းချုပ်ကိုမတင်ရင်ထိုက်ကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Gardis Binan ဖြစ်ပါတယ် VO American တန်မနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 40 48 50နဲ့လိုင်းလံမီတာ190ရောကနေဖမ်းယူနိုင်ပါတယ် VO ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်ကျမနန်းလောပါ
This program has come to you from the Voice of America, Washington.